Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ23ရက်မြန်မာတက်ဂရိတ်1389ခုနှစ်ဒဂူလာဇန်6ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင်
မင်္ဂလာအတာတကြံအကြနေအကြနေညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါဂရိမက်ဆီဒိုနီးယားနယ်စပ်မှာချန်စီယိုကျော်တပ်ဖွဲ့ကျူးစားတဲ့ရွှေပြောင်းဒုက္ခသည်တွေကိုမြေရုပ်ဘုံတွေနဲ့ပစ်ခတ်ပြုခွဲပါတယ်တောင်ကိုရီးယားထုတ်တော်ယူကောက်ပွဲမှာအနာရပါတီဟာအများစုနေရာရထားတာကိုလက်လွတ်ရမယ့်အခြေအနေရှိနေပါတယ်မြန်မာနိုင်ငံမုံရွာမြို့ဤမှာည9နာရီခွဲလောက်ကပြင်းအား 6.9 ရှိတဲ့ငလျင်လှုပ်ခတ်သွားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်အရက်သားအစိုးရလက်ထက်ပထမဦးဆုံးတင်ဖျော်ဖြေတင်ဆက်မဲ့မြန်မာတကြံတန်ကြားနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
လက်တန်းကိုစီညီညီညာညာနဲ့သက်သေပြခဲ့တဲ့အတွက်ကြောင့်မလို့ပြည်သူတင်မြောက်ထားတဲ့ပြည်သူချေးကျွန်းပြည်သူအစိုးရကျွန်တော်တို့တန်ကြားပါဗျာ။ဘာပြောလဲဆိုရင်နိုင်ငံတော်တစ်သိကိုအလေးပြု
ဟာသာတယုတ်ဆောင်လူရှင်တို့မြေတားပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့တူမြန်မာနိုင်ငံအတာတကြံကာလနဲ့အပူချိန်မြင့်မားမှုအကြောင်းတွေအပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိတဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။ဂရိနဲ့မက်ဆီဒိုနီးယားနှစ်နိုင်ငံစက်ကချန်စီယိုကိုကြော်တက်ဖို့ကြိုးစားတဲ့ရွှေပြောင်းဒုက္ခသည်တွေကိုမက်ဆီဒိုနီးယားရဲတွေကမြေရုပ်ဘုံတွေအာယုံကြောတွေစိုင်းသွားစေတဲ့လက်ပစ်ဘုံတွေနဲ့ပစ်ခတ်ပါတယ်။ဂရိမြောက်ပိုင်းမှာပိတ်ထားတဲ့အိုက်ဒိုမီနီနဲ့ဇက်ကချန်စီယိုကိုဒီကနေ့ကြော်တက်ဖို့ကြိုးစားသူအယောက်30လောက်ရှိတယ်လို့သတင်းတွေကပြောပါတယ်။တနင်္ဂနွေနေ့ကလည်းအဲ့ဒီနေရာမှာပဲအလားတူရုံရင်းဆန့်ခတ်အခြေအနေတွေဖြစ်ခဲ့ပါသေးတယ်။အဲ့ဒီတော့ကလည်းရဲတပ်ဖွဲ့ကမြေရုပ်ဘုံတွေအာယုံကြောဆိုင်းစီတဲ့လက်ပစ်ဘုံတွေရော်ဘာကြီးတွေမီးသတ်ပိုက်တွေတုံးပြီးရွှေပြောင်းဒုက္ခသည်တွေကိုဖြိုခွဲတာကြောင့်အများပြားဒဏ်ရာရသွားပါတယ်။အဲ့ဒီတနင်္ဂနွေနေ့မှာလူတစ်ယောက်ကနေဆက်ပြန်ဖွင့်နေပြီလို့ရေးထားတဲ့စာရွက်တွေကိုဒုက္ခသည်စခန်းမှာရှောက်ပြန်ခဲ့တာကြောင့်ကောလာဟလပြန်ခဲ့တာပါ။မက်ဆီဒိုနီးယားအနာဘယ်တွေကအလွန်ကျွံတုံ့ပြန်လှုပ်ဆောင်နေဆိုပြီးဂရိနိုင်ငံကဆွဆွဲပြီးတော့ကောလာဟလဖြန့်စာရွက်တွေဘဲကရောက်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးနေပါတယ်။
ပြင်းထန်နိုင်ငံပါရီမြို့တော်ကိုနိုဝင်ဘာလ23ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စစုံစမ်းစစ်ဆေးနေရမှာအင်္ဂါနေ့ကဖမ်းဆီးခဲ့တဲ့လူ3ယောက်ကိုပြန်လွတ်ပေးလိုက်ပြီလို့ဘယ်လ်ဂျီယံအစိုးရအရှင်တွေကပြောပါရယ်ပါရီတိုက်ခိုက်မှုမှာလူပေါင်း130သေဆုံးခဲ့ရပါတယ်အဲ့ဒီလူတွေထက်ကဘသူကိုဆွဲချက်တင်တာမရှိခဲ့ဘူးလို့ဘယ်လ်ဂျီယံအစိုးရအရှင်တွေကဒီကနေ့ပြောပါရယ်ဘရပ်ဆဲလ်မြို့တော်ကအာဆယ်အရက်မှာရဲတပ်ဖွဲ့ကဝင်ရှာတဲ့အချိန်တွင်အင်္ဂါနေ့ကအဲ့ဒီလူတွေကိုဖမ်းခဲ့တာပါပါရီတိုက်ခိုက်မှုနဲ့မတ်လ22ရက်နေ့ကဘရပ်ဆဲလ်လေဆိပ်နဲ့မြောက်ယထာဘူရာယုံတိုက်ခိုက်မှုကျူးလွန်ခဲ့တဲ့သူတွေကိုဖမ်းမိဖို့ဘယ်လ်ဂျီယံအာဏာပိုင်တွေကကြိုးစားနေတာဖြစ်ပါတယ်ဘရပ်ဆဲလ်တိုက်ခိုက်မှုမှာတော့လူပေါင်း32ယောက်သေဆုံးခဲ့ပါတယ်ဆမီလ် F နဲ့အီဘရာဟင် F ဆိုတဲ့လူ2ယောက်ကိုတော့ဘရပ်ဆဲလ်မြို့တော်မှာပုံခွဲတိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးတော့အကြမ်းဖက်ဝါဒကင်ဆယ်လုဆောင်မှုလူတက်မှုတွေနဲ့အင်္ဂါနေ့ကဆွဲချက်တင်လိုက်တယ်လို့ဘယ်လ်ဂျီယံအစိုးရအရှင်တွေကကြေညာပါတယ်အဲ့ဒီလူ2ယောက်ကိုညီအကိုတွေအဖြစ်ဘယ်လ်ဂျီယံသတင်းတွေမှာဖော်ပြပါတယ်ဘရပ်ဆဲလ်နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်တစ်ခုစလုံးမှာထောက်လိုင်းရင်းနဲ့အလုံးကျုံရေးပိုင်းဆိုင်ရာလှုပ်ဆောင်ချက်တွေအားနည်းခဲ့တယ်ဆိုပြီးတော့ဘယ်လ်ဂျီယံအာဏာပိုင်တွေအပြင်းထန်ဝေဖန်ခံရတာပါပါရီမြို့တော်တိုက်ခိုက်မှုအတွက်အဓိကတန်ရာရှိသူဆလာအဗ်ဒက်စလမ်ကိုဖမ်းမိဖို့လေးလာထိကြားခဲ့တဲ့အပေါ်မှာလည်းဝေဖန်ကြပါတယ
်တောင်တရုတ်ပင်လယ်ကနိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်ကစီးရီးသဘောတည်ဆောက်တာတွေလုပ်တာကြောင့်တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေပါတယ်အမေရိကန်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်အသစ်တရက်ကိုဖိလစ်ပိုင်တရားရုံးချုပ်ကအတည်ပြုလိုက်ပြီးတဲ့နောက်ဒီကနေ့မှပဲဝန်ကြီးကာတာမနီလာကိုရောက်သွားတာပါအဲ့ဒီသဘောတူညီချက်အရတောင်တရုတ်ပင်လယ်ရင်းကျွန်းစုတွေတခြားမှာဖြန့်ချထားတဲ့ဖိလစ်ပိုင်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်ဖွဲ့တွေကိုအလှည့်နဲ့ချထားနိုင်မှာဖြစ်ပါတယ်အခုခီးစဉ်တွင်ဝန်ကြီးကာတာဟာအန်တိုနီယိုဘတ်တစ္စတာလီဒက်အခြေစိုက်စခန်းကိုတွားရောက်ဖို့ရှိပါတယ်အဲ့ဒီစခန်းဟာအမေရိကန်တပ်ဖွဲ့တွေချထားမဲ့စခန်း5ခုထက်မနည်းတဲ့ကတစ်ခုပါပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေနဲ့ဆိုရင်ကီလိုမီတာ160လောက်အကွာလေးမှာအဲ့ဒီစခန်းတည်ရှိပါတယ်တနာကြောက်တန်းတွေရှိတဲ့စပရလီကျွန်းစုတွေကိုတရုတ်ဖိလစ်ပိုင်မလေးရှားနဲ့တခြားနိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားကြတာပါစပရလီကျွန်းစုတွေမှာရှိတဲ့တနာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ1200လောက်ရှိတဲ့လူလုကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်အတွင်းတရုတ်ကတည်ဆောက်ထားပါတယ်
တောင်ကိုရီးယားနိုင်ငံမှာဒီကနေ့လုတ်တဲ့လွတ်တော်ရွေးကောက်ပွဲတွေမှာသမရပတ်ကွန်ဟေရဲ့အာနာယကွန်ဆာဗေးတစ် စီနိုရီပါတီထက်အတိုက်ခံပါတီတွေကခံမှန်းထားတာထက်အခြေအနေပိုကောင်းတာကိုမဲယုံထွက်ကောက်ယူတဲ့စစ်သားတွေကပြပါရယ်အနာယပါတီအနေနဲ့ National Assembly လို့ခေါ်တဲ့တခုတီတော်လွှတ်တော်မှာအများစုနေရာရထားတာကိုလက်လွတ်ရဖွယ်ရှိပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုအနေနဲ့ပိုကြီးလာတာကိုတုံ့ပြန်တဲ့နေရာမှာသမရပတ်ကွန်ဟေရဲ့တင်းမာတဲ့မူဝါဒတွေအပေါ်လူလူထောက်ခံမှုပိုအားကောင်းတာကိုတော့မကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတွေကပြသထားတာပါ။အခုရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ300အတွက်မဲပေးရွေးချယ်ကြတာပါ။စီနိုရီပါတီကအများစုကိုအနိုင်ရမယ်လို့မကြသေးခင်ကကောက်ယူတဲ့စစ်တမ်းတွေမှာပြထားပေမဲ့လေဒီကနေ့ကောက်ယူတဲ့မဲယုံထွက်စစ်တမ်းတွေမှာအဲ့ဒီလောက်အခြေအနေမကောင်းလှပဲအမှတ်နေရ123နေရာကနေ143အထိပဲအနိုင်ရပွဲရှိပါတယ် KBS ရုပ်သံသတင်းဌာနကကောက်ယူတဲ့မဲယုံထွက်လူလူစစ်တမ်းမှာကိုရီးယားမင်ဂျိုးပါတီကအမှတ်နေရ100နေရာကနေ123နေရာအထိအနိုင်ရပွဲရှိတာကိုပြတာကြောင့်အရင်ကခံမှန်းထားတာထက်တိတိတသာပိုပြီးအနိုင်ရမယ်အလားအလာဖြစ်ပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေအတာတကြံအကြနေဘူထူးညဘက်တွင်နေကိုတည်းဆက်လက်တိုးလွှင့်နေပါတယ်မြမအိန္ဒိယနယ်စပ်ဘုံရမြို့နီးမော်လိုက်မြို့နဲ့အရှိတောင်ဘက်84ကီလိုမီတာအကွာလောက်မှာဒီကနေ့ည9နာရီခွဲလောက်ကပြင်းအား 6.9 ရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကသတင်းထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံဂူဝါဟာတီနဲ့ဖတ်နာမြို့တွေမှာလည်းအားကောင်းတဲ့လှုပ်ခတ်မှုတန်ကိုဒေသခံတွေခံစားကြရတယ်လို့ AP သတင်းတပုတ်ကပြောပါတယ်ရန်ကုန်မြို့ကဒေသခံတို့လည်းငလျင်လှုပ်ခတ်တာကိုခံစားသိမိကြပေမဲ့မပြင်းဘူးလို့ပြောကြပါတယ်။အသေးစိတ်အချိန်နဲ့အထိကပြစင်မှုရှိမရှိဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။ဒီကနေ့အဖြစ်မြန်မာနိုင်ငံမှာမြန်မာယူဟာအတာတကြံအကြနေဖြစ်တယ်လို့အိနီချင်းထိုင်းနိုင်ငံမှာလည်းဆောင်ကရန်လို့ခေါ်တဲ့တကြံပွဲတော်ကိုနိုင်ငံတော်မှာအလားတူဆင်နွှဲကြပါတယ်။ဗန်ကောက်မြို့တော်မှာကမ္ဘာလက်ခီးတွေတွေအများဆုံးသွားကြတဲ့နေရာတွေအပါအဝင်တချို့နေရာတွေမှာလမ်းတွေကိုရင်အဝင်ထွက်တွေပိတ်လိုက်ပြီးတော့ရေသပင်ပွဲပျော်ပါဆင်နွှဲကြတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံတွင်တချို့နေရာတွေမှာတော့ဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဆိုးမိုးကောင်ရေရှားမှုနဲ့ကြုံနေကြရပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်86ခုထဲက14ခုနဲ့စိုက်ပျိုးရေးဒေသအများပြားရေခမ်း6တဲ့ Android နဲ့ရင်ဆိုင်နေရတာကြောင့်သုံးရံကြာရေကစားပွဲတော်အတွင်းထိန်းသိမ်းလုပ်ကြဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ပြည်ပဝန်ငွေတွေထဲမှာကဘာလက်ခီးတဲ့လုပ်ငန်းကရတဲ့ဝန်ငွေဟာအဓိကဝန်ငွေတစ်ခုဖြစ်တာကြောင့်ကဘာတဝန်းကဧည့်သည်တွေဒီပွဲတော်မှာလာရောက်ဆင်နွှဲတော့ကတော့ထိုင်းစစ်အစိုးရကလူကျင်တာပါ။ဘန်ကောက်မြို့တော်မှာည9နာရီအထိပဲရေကစားခွင့်ပြုထားပြီးပွဲတော်ကိုလည်းစနေတနင်္ဂနွေမှာပါ3ရက်ပဲလုပ်ဖို့တတ်မှတ်ထားပါတယ်။ဒီလိုလိုချင်းအားဖြင့်ရေကာလန်တန်ပေါင်း 1300 ချွေတာနိုင်မယ်လို့ဘန်ကောက်မြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်
။တောင်တရုတ်ပင်လယ်မှာနှဲမြေပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့စစ်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံအဖွဲ့ G7 အုပ်စုရဲ့ထုတ်ပြန်ချက်တစ်ခုအပေါ်မကျေနပ်ဘူးဆိုတာကိုထပ်ပြောဖို့အတွက် G7 အဖွဲ့ကတန်တမန်တွေကိုတရုတ်နိုင်ငံကဆင့်ခေါ်ထားပါတယ်။သက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုတရုတ်ကဆင့်ခေါ်ပြီးရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့အပေါ်တရုတ်ရဲ့ရည်တည်ချက်ကိုအလေးအနက်ရှင်းလင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကဒီကနေ့ပြောပါရယ်ရှင်ဆွဲအခြေအနေပြောင်းသွားနိုင်ပြီးတင်းမာမှုတွေတိုးလာစေမဲ့ချိန်ချောက်တာအကြက်ကိုင်းတာတဖက်သက်ရန်စတာစတဲ့ဘလို့လို့ရမျိုးကိုမဆိုအပြင်းအထန်ကန့်ကွက်တဲ့အကြောင်း G7 အဖွဲ့ရဲ့ဒီသတင်းမှထုတ်ပြန်ချက်မှာပြောထားတာပါညီရီပြန်ရယူရာစကန်းတွေဆောက်တာနဲ့စီရေးရည်ရွယ်ချက်တွေအတွက်အတုံးပြူရာတွေကနေနိုင်ငံအားလုံးကရှောင်ရှားဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ထုတ်ပြန်ချက်ထဲမှာတရုတ်နိုင်ငံကိုနှမဲနဲ့တကွဖော်ပြထားတာတော့မရှိပါဘူး။ဒါပေမဲ့လည်းရေပြင်နယ်နိမိတ်ဆိုင်ရာကိစ္စရပ်တွေကိုလှုံ့ဆော်ပြီးတော့ဒေတာတွေမှာတင်းမာမှုတိုးလာအောင်မီထိုးပေးနေတယ်ဆိုပြီး G7 ထုတ်ပြန်ချက်အပေါ်တရုတ်ဘက်ကတုံ့ပြန်ပြီးတော့ G8 အဖွဲ့ရဲ့သက်ဆိုင်ရာလုပ်ရက်တွေအပေါ်အပြင်းအထန်မကြေမနက်ဖြစ်တယ်လို့တရုတ်ကပြောပါတယ်။
ယူကရိန်းနိုင်ငံရှေ့ဘက်မှာပြန်ပြီးဆွဲခံထားရတဲ့ကုလသမဂ္ဂဝန်ထမ်းတူကိုချက်ချင်းနဲ့ချွန်းချက်မရှိပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုနေပါတယ်။သူတို့ရဲ့ဝန်ထမ်းတူကို Donetsk မြို့မှာဖမ်းဆီးထားတဲ့ပေါ်အထူးပဲဆိုရင်လည်းကြောင်းယူကရိန်းမှာရှိတဲ့ကုလသမဂ္ဂယုံရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။အဖမ်းခံထားရတဲ့ဝန်ထမ်းကိုကောင်းကောင်းထားရတယ်ဆိုတဲ့သတင်းကိုတော့ကြားထားတဲ့ကြောင်းကုလသမဂ္ဂထုတ်ပြန်ချက်ကပြောပါတယ်။ပြန်ပြီးဆွဲရဖြစ်ရဲ့ဘယ်ချိန်ကဖြစ်ခဲ့တယ်ဒါမှမဟုတ်ဘယ်နေရာမှာဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကိုတော့ထုတ်ပြန်ချက်မှာပြောမထားပါဘူး။ယူကရိန်းရှေ့ပိုင်းက Donetsk နဲ့ Luhansk ဒေသတွေမှာကုလသမဂ္ဂကလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလုပ်ငန်းတွေကိုလုပ်နေတာပါ။ယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့တိကျခွက်ထွက်ရေးဝါဒီတွေကယူကရိန်းဆွေးရောက်ကိုစန့်ကျင်ပြီးလက်နက်ကင်ပုံကန်ခဲ့တဲ့2014ခုနှစ်ဧပြီလကတည်းကဆိုရင်ခန့်မှန်းကြီးလူပေါင်း 9,000 လောက်တေဆုံးခဲ့ရပြီပါ။
ကညာနိုင်ငံကနေပြန်ပို့လိုက်တဲ့တိုင်ဝမ်ကျွန်းသားတွေကိုလိန်လည်မှုတန်တရားနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံကပြောပြီးသူတို့ကျွန်းသားတွေပြန်ပို့ခံရတဲ့အပေါ်တိုင်ဝမ်ကအပြင်းထန်ကန့်ကွက်နေတာကိုတုံ့ပြန်လိုက်ပါတယ်။တိုင်ဝမ်ကျွန်းသား45ယောက်ကိုတနင်္လာနေ့နဲ့အင်္ဂါနေ့တွေကတရုတ်ပြည်မှကြီးကိုပြန်ပို့ခဲ့တာပါ။သူတို့အားလုံးကို2014ခုနှစ်ကကညာနိုင်ငံမှာဖမ်းဆီးထားတာဖြစ်ပြီးစိုက်ဘာရာဇဝတ်မှုနဲ့ဆွဲချက်တင်ထားတာပါ။သူတို့အပေါ်တင်ထားတဲ့ဆွဲချက်တွေကိုကညာတရားရုံးကနေပယ်ချခဲ့ပြီး21ရက်အတွင်းနိုင်ငံကနေထွက်ခွာသွားဖို့အမိန့်ချခဲ့ပါတယ်။သူတို့ကျွန်းသားတွေကိုတရုတ်နိုင်ငံကိုပြန်ပို့အောင်တရုတ်ကကင်ညာကိုဖိအားပေးပြီးပြန်ပေးဆွဲထားတယ်လို့တိုင်ဝမ်အစိုးရကဒေါသတကြီးတုံ့ပြန်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလူတွေဟာတရုတ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာတန်ဖိုးများစွာကိုခိုးယူခဲ့တယ်လို့တိုင်ဝမ်ရဲ့ရာဆိုင်ရာတရုတ်နိုင်ငံရုံးရဲ့ပြောခွင့်ရ An Function ကပြောပါရယ်တိုင်ဝမ်ကျွန်းသား15ယောက်ကတရုတ်နိုင်ငံကိုထွက်မဲ့လေမော်တက်ဖို့ညှဉ်းဆန်းခဲ့ပြီးတဲ့နောက်သူတို့ကိုကင်ညာရဲတပ်ဖွဲ့ကရဲစခန်းကနေအတင်းကျဖိရှားခဲ့ပါရယ်တရုတ်နိုင်ငံသားတွေကြီးဖြစ်တဲ့နောက်ထပ်လူ32ယောက်ကိုလည်းတရုတ်ပြည်မှကိုပြန်ပို့ဖို့ရှိပါရယ်ရှင
်တရုတ်နိုင်ငံရဲ့နိုင်ငံသားတင်ပို့ကုန်ပမာဏဟာဒီနှစ်မတ်လတည်းမှာဒေါ်လာဘီလီယံ160ကျော်အထိမြင့်တက်ခဲ့တယ်လို့တရုတ်ဆိုရကပြောပါရယ်ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်လာတဲ့လက္ခဏာပါဒီကနေ့အကောက်ခွန်ဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံသားတင်ပို့ကုန်ဟာ 17.5 ခန့်လုံးတိုးလာတဲ့အကြောင်းဖော်ပြထားပြီးဒါဟာပြီးခဲ့တဲ့နှစ်ဇွန်လကစလို့ပထမဆုံးတိုးလာတာဖြစ်ပါတယ်။တွင်းကုန်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကတွင်းကုန်ပမာဏနဲ့နှိုင်းယှဉ်ရင် 9.6 ခန့်လုံးကျဆင်းသွားပြီးတန်ဖိုးအဖြစ်တော့ဒေါ်လာ 131 ဘီလီယံရှိပါတယ်။ဒါကြောင့်ဒီလာထဲမှာကုန်သွယ်ရေးပုံငွေပမာဏဟာဒေါ်လာ 29.9 ဘီလီယံရှိတယ်လို့တရုတ်အကောက်ခွန်ဌာနကပြောပါတယ်။ရုပ်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ခွေးသားစားပွဲတွေကိုရပ်ဆိုင်ဖို့အတွက်တရိဆန်အခွင့်ရေးလှူရှားသူတွေကအရှိန်မြင့်ပြီးလုပ်နေကြပါတယ်။ဆင်းရဲတဲ့ကွန်ဆီဇွန်ကိုပိုင်အချုပ်ခွင့်ရကျေလက်ဒီတာကိုကဘာလက်ကြီးတွေလာအောင်ဆွဲဆောင်မှုရွေးချက်နဲ့နိုင်ငံအနောက်တောင်ပိုင်းကယူလင်းမြို့မှာလွန်ခဲ့တဲ့6နှစ်ကစပြီးခွေးသားစားပွဲတော်ကိုလှုပ်လာတာပါအဲ့ဒီပွဲတော်တွင်ခွေးနဲ့ကြောင်ကောင်ရီထောင်ပေါင်းများစွာကိုတက်ပြီးအဲ့ဒီကစားတောက်ဆိုင်တွေမှာရောင်းကြတယ်လို့ PETA အာရှအဖွဲ့ကရဲ့အထူးစီမံကိန်းများဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးလေးလဝင်းကပြောပါတယ်တရိတ်ဆန်တွေကိုခိုးယူပြီးတော့ဖြစ်တယ်လို့လှုပ်ထားတဲ့လှောင်းရင်တွေထဲမှာစားစရာဒါမှမဟုတ်ရေမပေးဘဲထည့်ထားပြီးမိုင်မောင်းရာချီဝေးတဲ့နေရာကိုပို့ကြတယ်လို့လူရှားသူတွေကပြောပါတယ်တခါတခါဆိုရင်ယူလင်းမျိုးကတသက်ယုံနေမှာခွေးတွေကြောင်တွေကိုတခြားတရိဆန်တွေရှိမှာပဲဒုတ်တွေနဲ့ရိုက်တက်ကြပါတယ်။အဲလိုတက်တာကြောင့်ကြောက်လန့်စိတ်ကနေထွက်လာတဲ့အေဒရီနလင်းဓာတ်အသားထဲမှာပိုများလာပြီးအရသာပိုရှိစေတယ်လို့ရောင်းသူတွေကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံမှာပိုတိုးလာနေတဲ့လူလက်တန်းစားအသစ်တွေကြောင့်မှအိမ်မွေးတရိဆန်မွေးတာခက်စားလာတာကြောင့်ဒီပွဲတော်နဲ့ပတ်သက်ပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာဒေါသတကြီးတုံ့ပြန်ပြောဆိုကြတာတွေရှိပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပေါ်တစ်ကမ္ဘာလုံးကအယုံဆိုင်နေချိန်မှာအဲ့လောက်ရှင်ပြိုင်မှုမပြင်းထန်ပေမဲ့နိုင်ငံတကာရေးရာကိစ္စတွေပေါ်တယောက်မှုရှိနိုင်တဲ့နောက်ထပ်ရွေးချယ်ပွဲတစ်ခုလည်းရှိနေပါတယ်။အဲ့ဒါကတော့ကုလသမဂ္ဂတွင်မှုချုပ်တဲ့ရွေးချယ်မယ့်ကိစ္စပါ။ကိုယ်စားလှယ်လောက်အမည်စင်းတွေတင်သွင်းရမယ့်လုပ်ငန်းစဉ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာတရားဝင်စတင်ကြတဲ့ကဆိုရင်အစိုးရအဖွဲ့ရှစ်ဖွဲ့ကနေကိုယ်စားလှယ်လောက်တွေတင်သွင်းထားပါတယ်။ဒီထက်မှာပထမဆုံးအနေနဲ့အမျိုးသမီးအစီအတွက်ထပ်ဝဲပါလာပါတယ်။ဒီဒီချိန်မှာတော့အရှိဥရောပဒေသကသူတို့အလှည့်ကြမယ်လို့မျှော်လင့်ထားပြီးကိုယ်စားလှယ်လောက်အမည်စင်6ဦးထိတင်သွင်းထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကြကြသိမ့်တဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေရဲ့အလက်ပါအရတားဆွေရလက်ထက်ပထမဆုံးအကြိမ်ဖျော်ပြတင်ဆက်မဲ့မြန်မာသတင်းတန်ကြအကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်အရတားဆွေရတစ်တက်လာပြီးပထမဆုံးအကြိမ်ကျင်းပတဲ့ရန်ကုန်တကြံမှာတန်ကြအဖွဲ့ဆယ်ဘွဲ့ထက်မနေဖျော်ပြနေကြပေမဲ့တန်ကြအများစုဟာဖိနှိပ်ထုတ်ချက်မှုတွေပိုများတဲ့စစ်ဆွေရလက်ထက်တုန်းကလိုလောင်ပြောင်းတန်ကြထိုးစရာအချက်အလက်တွေနှဲလာတယ်လို့တန်ကြလစ်လာဆောင်ကြည့်သူတွေကပြောပါရယ်တန်ကြတိုင်တဲ့အဖွဲ့တွေကတော့ပြုပြင်ဖို့လိုတဲ့အချက်တွေထောက်ပြစရာတွေကိုဇောင်းပေးပြီးတန်ကြထိုးကြတယ်လို့ပြောပါရယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါရယ်ရှင
်မြမယူရအတာတကြံရဲ့ထုံးစံတွေနဲ့အညီတန်ကြားယဉ်ကျေးမှုကိုအားကောင်းလာအောင်ပြန်လည်လှုပ်ဆောင်သွားမယ်လို့တကြံကာလမတိုင်ခင်ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒီနှစ်ရန်ကုန်တကြံမှာတန်ကြားအဖွဲ့ဆယ်ဘွဲ့ထက်မနည်းလိုက်လံဖျော်ဖြေနေတဲ့အထဲမှာတာရုပါဗျာဆိုတဲ့တကြံအဖွဲ့ကသူတို့ရဲ့ပြည်လုံးနေနဲ့ပတ်သက်လို့ဟာသာတရုတ်ဆောင်လူရှင်တော်မောင်မြတ်တာပြောတာက
ဟုတ်ပါဗျာပြည်သူလွတ်တော်မှာဗျာဟိုတလောတော့ကသူတို့ကြီးဝေးလို့တော့ဗျာအဲ့ပါတောင်းဆိုတာတွေကဗျားတယ်ဗျာတောင်းတာပါဗျာလဲဆိုတော့လွတ်တော်ကြီးမှာတင်ပြရတာရည်ကြီးစရာကလေးလာတယ်ဖေခိုးတောင်းတာစီပင်မှာအော်ရရတာရရတာအကြံကြတော့အကုန်လိုက်ပြောပါဟေးအသက်ခံရတော့ပဲဟေးအသက်ခံရတော့ပဲအဲ့လိုလေးတွေပေါ့အဲ့တော့ဒီပုံစံဒီအတွက်လူတွေအသက်ပေးသွားကြတယ်ကလေးတွေအကြောင်းအကြောင်းသားတွေတန်းရှင်လူပြည်သူတွေအသက်ပေးသွားကြတယ်အဲ့ဒီအသက်ပေးသွားကြတဲ့ဝိညာဉ်တွေကလွတ်တော်ရဲ့ရောက်တယ်လွတ်တော်ခိုင်လုံးအောင်ရှိအဲ့ဒီခါတခါအစိတ်သားတွေထပ်ထပြီးပတ်တက်ရတယ်အဲ့ဒီဝိညာဉ်တွေထပ်ထချောက်လို့သူတို့ပတ်တက်ရတယ်အဲ့လိုရည်စရာလေးပေါ့
ဒါပေမဲ့လည်းရန်ကုန်တကြံမှာပြတ်တဲ့တန်ကြပ်တွေဟာ လောင်ပြောင်တန်ကျက်ထိုးစရာအချက်အလက်နည်းလာနေတယ်လို့တန်ကျက်တွေကိုလေ့လာဆောင်ကြည့်နေတဲ့ကိုသီဟသွေးကပြောပါတယ်
ကျတနာပါလဲဆိုတော့ဗျအစိုးရအစ်စ်ဖြစ်လာတဲ့အပေါ်မှာအရင်လိုကျွန်တော်တို့ဥသိမ်းစိန်အစိုးရတို့ရှေ့အစိုးရတို့လိုတန်ကျက်ထိုးစရာထောက်စရာအခွက်ကတော့တော့စင်မရှိကြဘူးဗျအဲ့တော့ရှင်းပြောရင်အသာပလာနဲတာပေါ့နော်ဟိုပြစ်မှတ်တွေကလည်းနဲသွားတယ်ကျေတော့ကကြတော့ဒီတန်ချက်တွေကအခုကလောလောဆယ်ရှိတယ်နှစ်ခုပဲတာဂက်ကလောလောဆယ်ကျွန်တော်တွေ့ရတာကအဓိကတော့အဲ့ဟိုငင်းငင်းရေးကိစ္စရဲ့နောက်တစ်ခါဒီလွတ်တော်တွေမှာဒီတပ်မတော်လားစိတ်သားကြံခဲ့တဲ့ကိစ္စတွေပေါ့နော်အဲ့နှစ်ခုကိုပဲသူတို့တွေဟိုပဲ့ပဲ့တဲ့တဲ့သူတို့ကပြောစရာရှိတော့ပေါ့အဲ့တော့အရင်လောက်တော့အများကြီးပြောစရာမရှိတော့တဲ့အနေအထားမျိုးတန်ချက်ထိုးစရာမရှိတော့တဲ့အနေအထားတို့ဖြစ်နေတယ်ဗ
ျ NLD အစိုးရနဲ့ပတ်သက်ပြီးလဲသူတို့အဖွဲ့အနေနဲ့ထောက်ပြတန်ချက်ထိုးခဲ့တယ်လို့လူရှင်တော်မောင်မြတ်တာကပြောပါတယ်
အနာရတဲ့အစိုးရလို့ပြောရင်သုံးတဲ့အစိုးရကမှားနေတယ်ဗျလက်တိုင်းကိုစီညီညီညာညာနဲ့သက်တည်ပြခဲ့တဲ့အတွက်ကြောင့်မလို့ပြည်သူတင်မြောက်ထားတဲ့ပြည်သူချေချွန်ပြည်သူအစိုးရအဲကျွန်တော်တို့တကြပါဗျာဘာပြောလဲဆိုလို့ရှိရင်နိုင်ငံတော်တစ်စိတ်ကိုအလေးပြုဖို့ဟာနိုင်ငံတော်တစ်စိတ်ရှိတယ်ဗျာမြန်မာနိုင်ငံစတဲ့နိုင်ငံတော်တစ်စိတ်ကမပြောလဲဘူးဒါပေမဲ့မြန်မာနိုင်ငံသားမြန်မာနိုင်ငံရဲ့အလံကြောင်းတာသုံးချောင်းရှိသုံးချောင်းစလုံးနိုင်ငံသူနိုင်ငံသားတွေအလေးပြုတယ်ဆိုရင်နိုင်ငံတော်တစ်စိတ်ကိုမင်းကအကြီးကဲများကလည်းအလေးပြုပေးပါဆိုတဲ့ကြောင်းပြောချင်တယ်ဗျာဒါပဲ
တန်ကြအဖွဲ့တွေကိုလူတွေစိတ်ဝင်စားမှုရှိပေမဲ့ဟိုအရင်အနှစ်30ကျော်ကတန်ကြခစ်ကိုတော့မမီနိုင်သေးဘူးလို့ကိုတီဟာသွေးကမြင်ပါတယ
်တန်ကြအဖွဲ့တွေကကြားတော့ကြပါတယ်ဒါပေမဲ့ကျွန်တော်တို့တော့အဲ့လိုမျိုးဒီမဆလာခစ်တစ်ခစ်လုံးဟလာရှိခဲ့တဲ့ဒီတန်ကြတွေအဲ့လိုကာလာတော့မမီသေးဘူးဗျဒါပေမဲ့အခုကျတော့လည်းသူတို့တွေလှည့်ပြီးတော့ပြေကြတဲ့ခါလူတွေရဲ့စိတ်ဝင်စားမှုတော့ထိုက်လျောက်တော့ရှိပါတယ်
အရင်နှစ်တွေတဲ့လုံညုံရေးရောစီကံမှာတင်းကျပ်ထားတဲ့ဒီနှစ်အတာသကြံအတွက်တာတုပါပြသကြံအဖွဲ့ကနေသစုမုံကောင်တောင်းလိုက်တယ်လို့မောင်မြတ်တာကဆိုပါတယ
်မြမတနေကံလုံးသာမကတကဘာလုံးပြစ်ခတ်မှုတွေငြင်းငြမ်းပါစေမနာလိုမှုတွေကင်းဝေးကြပါစေစုစုစည်းစည်းတဲ့ကဘာကြီးကိုလှောက်အောင်ဆောင်ရွက်နိုင်သောကဘာသူကဘာသားများဖြစ်သလိုမြမနိုင်ငံကိုလှောက်အောင်မြမနိုင်ငံကိုကဘာလယ်မှာထေဝါအောင်ဆောင်ရွက်နိုင်သောပုဂ္ဂိုလ်အကြီးအကဲများစုပေါင်းမိကြပါစေညီညွတ်ကြပါစေအယောင်မခွဲပဲလူတစုတည်းဆိုတဲ့စိတ်ထက်မြန်မာတဝန်းလုံးစိတ်ကိုဆောက်တည်ပြီးတိုင်းပြည်ကောင်းကျိုးပြုနိုင်ကြပါစေလို့ဆုတောင်းနေပါတယ်ဗျာ
ဒီနေ့တကြံမှာတက္ကသကျောင်းသားအဖွဲ့ကလည်းခွတောင်းမျိုးဆက်ဆိုတဲ့တန်ကြပ်အဖွဲ့အမည်နဲ့လိုက်လံဖျော်ဖြေနေပြီးအစိုးရကိုတယောတဲ့တန်ကြပ်တွေထိုးကြတယ်လို့သိရပါတယ်ခင်ဗျာ
အယတအစိုးရလက်ထက်ပထမဦးဆုံးချိန်ဖြောပြတင်ဆက်မယ်မြန်မာသကြံတင်ကြအကြောင်းကိုကိုညံဝဲအောင်စူးစီးတင်ပြခဲ့တာပါရှင်အခုတော့မြန်မာနိုင်ငံအတာသကြံကာလနဲ့အပူချိန်မြင့်မားမှုအကြောင်းကိုတင်ပြပေးပါမယ်ဆယ်စုနှစ်များစွာတွင်မြန်မာပြည်တဝန်းအပူချိန်ဟာစံချိန်တင်မြင့်တက်ခဲ့ပြီးမကွေးစကိုင်းနဲ့မန္တလေးတိုင်းဒေသကြီးတွေမှာတော့မဟာသကြံကာလအတွင်းမှာအပူချိန်အမြင့်ဆုံးဖြစ်နေပါတယ်အထူးသဖြင့်မြန်မာပြည်အလဲပိုင်းဒေသတွေမှာအပူချိန်မြင့်မားနေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကျန်းမာရေးအသိနဲ့ရှင်းပြီးရေကစားကြဖို့တိုက်တွန်းလိုက်ပါတယ်ဒီသတင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီနေ့နွေရာသီအပူချိန်စံချိန်တင်မြင့်တက်လာတဲ့ဒေသတွေကတော့မကွေးတိုင်းဒေသကြီးက6နဲ့တောင်တွင်းကြီးစကိုင်းတိုင်းဒေသကြီးကစကိုင်းမန္တလေးတိုင်းဒေသကြီးကရမဲသင်းနဲ့မိထီလာတို့ဖြစ်ပါတယ်ဒီလဆယ်နှစ်နှစ်တိုင်းထွာကျဲအရမကွေးတိုင်းဒေသကြီး6မြို့ဟာအပူချိန်46.1ဒီဂရီစင်တီဂရိတ်135ဒီဂရီဖာရန်ဟိုက်ကျော်နဲ့32နှစ်အတွင်းအမြင့်ဆုံးစကိုင်းတိုင်းဒေသကြီးစကိုင်းမြို့ကတော့43.8ဒီဂရီစင်တီဂရိတ်137ဒီဂရီဖာရန်ဟိုက်နဲ့52နှစ်အတွင်းမှာအမြင့်ဆုံးနဲ့မန္တလေးတိုင်းဒေသကြီးကရမဲသင်းနဲ့မိထီလာဟာ43.6နဲ့43.5ဒီဂရီစင်တီဂရိတ်110ဒီဂရီဖာရန်ဟိုက်ကျော်တွေနဲ့250အတွင်းမှာအမြင့်ဆုံးအထိမြင့်တက်ခဲ့တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်မြန်မာပြည်အဝမ်းမှာဒီလိုအပူချိန်တွေစံချိန်ကျိုးအောင်မြင့်တက်နေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတကြံကာလရေကစားရာမှာသတိထားကြဖို့အတွက်အခုလိုတိုက်တွန်းပါတယ်
။ဒီတကြံကာလမှာကိုဆိုင်ရဒေသရဲ့အပူချိန်ပေါ်မှာမူတည်ပြီးတော့ကစားချိန်ကိုနေ့လည်နေ့ကမကစားဘဲနောက်ပြီးမှညနေဆောင်နဲ့မနေ့တော့ကစားကြဖို့ရေကစားချိန်လေးကိုစောစီးစေးကစားပြီးတော့ညနေလည်းနေ့လည်းနေ့လေးအိမ်မှာကစားကြဖို့အပူချိန်ရောတဲ့နေရာရှိပဲတင်းများစွာညာတဲ့နေရာကျတော့ချော့ကြပါလို့ဒါလည်းလူတော်ကြမှာကြီးဟုတ်ပါတိုက်ပြရတော့နာကတူတော်မှာဖြစ်တဲ့အတွက်ရဲဒီမန်ချစ်တီဘလောက်ပဲကောင်းကောင်းဘာတွေပဲလို့ရှိလို့ရှိရင်မကြမ်းပါရင်မရဘူးကွာဟုတ်ကလားတော့နောက်ပြီးတော့သူမြမယူဝရင်ချင်းမှုစင်လာစီမာတာကြီးကိုတေုပ်ပြတ်မှုတွေမှုဖက်နဲ့ ဒီမြို့ရကျွန်တော်ထိန်းသိမ်းပြီးတော့ကျော်တော်ရှူရင်အလားခိုင်ရနေမဖြစ်ပါနဲ့ဟိုအဲ့ပေါ့တိုက်ခိုက်တိုက်ခိုက်မှုတွေဖြစ်ပါနဲ့ဘွားဆလာကျော်ရှင်နိုင်ကြပါစေလို့နော်
မြန်မာပြည်မှာအပူဆုံးလို့ပြောရမယ်မကွေးတိုင်းဒေသကြီး6မြို့မှာတော့တကြံကာလရေကစားရံနဲ့ပတ်သက်ပြီးတိကျကျန်းမာရေးသတိပေးချက်ထုတ်ပြန်တာမရှိပါဘူး6မြို့ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကတော့ကျန်းမာရေးသတိပေးချက်ထုတ်ပြန်တင်ကြောင်းအခုလိုပြောပါတယ
်အခုလုံးလုံးစေတော့အဲ့လိုကျွန်တော်ထုတ်တာမတွေ့သေးဘူးဗျကျွန်တော်တို့အဲ့ဒါတောင်ကြံပြုဖို့အတွက်မနေ့တောင်ကျွန်တော်တို့လက်ဖက်ဝိုင်းမှာပြောသေးတယ်ဒီမနေ့ပိုင်းကိုရှေ့တိုးတယ်ပြီးတော့ကြာတော့ညနေပိုင်းလေးကိုနည်းနည်းလေးနောက်ဆုတ်ဖို့အတွက်ကျွန်တော်အဲ့ဒါလေးတော့အစီအစဉ်သူတို့ပြောမိသေးတယ်မလုပ်တော့မလုပ်ရသေးဘူးတသက်ဒီဒီကြားထုတ်ပြန်ချက်တော့မထုတ်ရသေးဘူးကျွန်တော်တို့ထွေရုပ်ကိုဖွဲ့တယ်ဒီနေ့ညနေကိုကျွန်တော်တို့သူတို့စုံတဲ့အချိန်လေးမှာကျွန်တော်အဲ့ဒါကိုသူတို့ကြံပြလိုက်ပါအောင်မယ်ဒါဘယ်လိုမှမဖြစ်သင့်နေဘူးခုဒီနေ့ဆိုရင်ဒါအပူနေရလေ
မကွေတိုင်းဒေသကြီးရဲ့မြို့တော်မကွေမြို့မှာတော့ AB လာစမ်းပိုင်းကအပူချိန်မြင့်တက်တာနဲ့ပတ်သက်ပြီးသတိပေးချက်ထုတ်ပြန်ထားတာရှိပေမဲ့ကျေပြန့်တဲ့ပညာပေးမှုတွေအားနည်းနေတယ်လို့ရှုမြင်ကြောင်းမြို့ကန်တဦးဖြစ်တဲ့ကိုအောင်သူငင်းကပြောပါတယ
်။အခု April လမစမ်းခင်တော့အပူချိန်နဲ့ပတ်သက်လို့စီပင်ကနေပြီးသတိပေးဆိုင်ပုတ်တွေတို့ဒီမြို့လေကောင်ကမီးပွိုင်လမ်းဆုံးမှာရှိတဲ့အန်နီဒီပုတ်ကနေပညာပေးတာလို့တော့လုပ်တယ်ဗျ။ဒီအပူချိန်ကြောင့်တကြံမှာအခုဆင်ရှင်ရောက်လို့ဆိုတာမျိုးတော့အထူးတလည်းပညာတာမျိုးမရှိဘူးဗျ။သွေးရကောင်းတာကတော့နိုင်ငံလုံးရဲ့အပူဆုံးသုံးကမကွေးတိုင်းနဲ့ကဆောက်နဲ့ဆက်လေးနဲ့သုံးပေါ့အဲ့ဒီသုံးမှာဆိုပြီးခဲ့တဲ့အပတ်က46ထိတက်သွားတယ်ဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့68လောက်တောင်းလာကျုံမှုတဲ့အပူကြောင့်လေရှော့ဖြစ်တာမျိုးတွေအဲ့တော့ကျွန်တော်မကွေးစေးရုံမှာတော့ကိုပဲဟွာပေါ့အပူရှော့ဖြစ်တဲ့ဟာမျိုးတွေကြားခဲ့ရတာပေါ့နော်အဲ့လိုမျိုးအတွက်တော့ဒါဆက်ကျေပြန့်တဲ့ပညာပေးမှုမျိုးတွေတော့နည်းနည်းအားနည်းနေတယ်လို့မြင်နေကြကျွန်တော်တို့
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ကလူမှုကွန်ရက်အသင်းကဦးမင်းကျော်ကလည်းမန္တလေးမြို့မှာတကြံလေပတ်သူတွေဟာပုံမှန်အတိုင်းရှိနေပြီးအကျိုးနေကတော့ခက်ရံဖြစ်ပွားတာနဲ့ရင်မတော်တဆထိခိုက်မှုတွေကြောင့်လူ100ကျော်ဆေးရုံရောက်ခဲ့ကြောင်းပြောပါတယ်
။ခုတော့39ဆယ်ကလေးရှိရတာဒီမှာပေါ့။မန္တလေးကို40ကျော်မှဒီကခြံနေပါဘူး။လေလေးလူတွေလည်းနေရတယ်မနေ့ကရိုက်ပွဲပြကြတာဒီ90လောက်ဆေးရုံရောက်တယ်ပေါ့နော်။ဒီ20နဲ့ရှိရပေါ့နော်ဆေးရုံရောက်တာဒီကုန်းကြီးရတာတိုက်ကြတက်ကြပူကြပါနော်အားကြောက်တာကျွန်တော်အားရစံနေတဲ့ကားတိုက
်ဒီကနေ့မှာတော့မန္တလေးမြို့အတွင်းမှာရဲတပ်ဖွဲ့ကတရုတ်ပြက်ဝစားစီရင်နာတွေကိုတားဆီးတာတွေရှိတယ်လို့ဒုတ်သားလက်နဲ့ကင်ဆောင်သူတွေကိုလည်းရှာဖွေစစ်ဆေးတာတွေရှိနေကြောင်းပြောပါတယ်မြန်မာပြည်အနှံ့ကမြို့ကြီးတွေမှာတော့ဒီနှစ်တကြံပွဲတော်ကိုပုံမှန်နှစ်တွေအတိုင်းစီစီကားကားကျင်းပနေကြပေမဲ့တချို့မြို့တွေမှာတော့အစိုးရသိရမူဝါဒအပြောင်းလဲကြောင့်ရေကစားမန်းတက်တွေရော့ကျသွားတာရှိနေပါတယ
်တကြံကာလအပူချိန်မြင့်မားမှုအကြောင်းကိုကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
မလ16ရက်စနေနေ့ဟာမြမယူရမဟာတကြံအတက်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရအဖွဲ့တွေအပြောင်းအလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာတကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တဲ့ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာအတွေ့အကြုံဖလှယ်ကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VO American အသံရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တစ်ပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်။ American က Master Open ဂေါက်တီပြိုင်ပွဲအပြင်ဖိလစ်ပိုင်လက်ဝဲအကျော်မော်မန်နီဖက်ကီယိုဟာသူ့ရဲ့လက်ဝဲသမားနောက်ဆုံးပွဲမှာအနိုင်နဲ့ပိုင်သွားတာ UEFA ဥရောပဘောလုံးအဖွဲ့ချုပ်ကိုဆွစ်ဇာလန်ရဲတွေဘာကြောင့်ဝင်စီးနှင်းရှာဖွေခဲ့တဲ့ဆိုတာနဲ့ပရီးမီးယားလိဘက်ကနီးပြတွေရဲ့တုံ့ပြန်သံတွေကိုအခုတစ်ပတ်အားကစားကဏ္ဍမှာနားဆင်ရပါမယ်။ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်။ဘယ်ကံပြီးတော့ဇူဂျော်ဂျီယာပြည်နယ်အဂတ်စတာမှာကစားတဲ့ The Masters Open ကောက်တီပြိုင်ပွဲမှာတော့အင်္ဂလန်ကဒန်နီဝဲလ်ကသမတ်ရိုက်ချက်ထက်၅ချက်ရှော့ရိုက်ပြီးတော့စုစုပေါင်း183ချက်နဲ့ပိုဆွဲသွားပါတယ်။စနေနေ့က3ရက်မြောက်တဲ့အထိရှိကနေဦးဆောင်နေတဲ့အမေရိကန်နိုင်ငံသား Jordan Spieth ဟာ နောက်ဆုံးနှစ်ဒုတိယကိုချင်းစရိုက်တဲ့အချိန်မှာ၃ချင်းဆက်တိုက်အမားတွေများခဲ့တာကြောင့်နောက်ဆုံးမှာ Danny Willock က၃ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပ
ါ Yeah just great week we said we had to do something pretty special today and you know obviously
ဒီတစ်ပတ်ကတော့တကယ်ကိုကောင်းပါတယ်ဒီနေ့ကရန်ကိုထူးခြားတဲ့နေ့ပါတိတာရာကတော့ဒီနေ့68ချက်ပဲရိုက်ထားတာဆိုတော့ဒီလောက်နဲ့နိုင်မယ်မနိုင်ဘူးဆိုတာကျွန်တော်အနေနဲ့သိမသိကြပါဘူးဒါပေမဲ့နောက်ပိုင်းမှာ၃ချက်အသာနဲ့အနိုင်ရတာဆိုတော့တော်တော်လေးကိုထူးခြားပါတယ်
။ Danny Willock ဟာ1996ခုနှစ်က Nick Faldo လို့နောက်ပိုင်းအင်္ဂလိပ်လူမျိုးတွေထဲက Master Soup Flower ကိုပထမဆုံးပြန်ရတဲ့သူလည်းဖြစ်ပါတယ်။ဒီနေ့မှာအင်္ဂလန်က Lee Westwood နဲ့ American က Jordan Spieth တို့က186ချက်နဲ့ပူးတွဲဒုတိယရသွားပြီးတော့ Paul Casey, JB Holmes နဲ့ Dustin Johnson တို့ကပူးတွဲသတုထရကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံ Las Vegas မှာ April 9ရက်နေ့ကထိုးသတ်ခဲ့တဲ့ကမ္ဘာ Welterweight လက်ဝဲပွဲမှာတော့ Philippines ကနာမည်ကြီး Manny Pacquiao က Timothy Bradley ကိုအမှတ်နဲ့အနိုင်ရသွားပါတယ်။ပွဲစမှာ Bradley ကအနည်းငယ်သာသလိုရှိခဲ့ပေမဲ့နောက်ပိုင်းမှာတဖြည်းဖြည်း Pacquiao ကအရှိန်ရလာပြီးတော့ခုနှစ်ချီနဲ့ကိုးကြီးတွေမှာ Bradley ကိုကျန်းပေါ်ကိုလဲတဲ့အထိကိုထိုးနိုင်ခဲ့ပါတယ်။ပွဲပြီးမှာတော့ဒိုင်း3ယောက်စလုံးက Pacquiao ကို116မှတ်130နဲ့အနိုင်ပေးခဲ့တာပါ။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ပက်ကီယောပြောတာကတော့
I did adjustment more aggressive and but
မိဘဘာပိုင်းတော့ပြင်ခဲ့ပါတယ်သူကိုရဲရဲတင်တင်ဖိထိုးဖို့လုပ်ခဲ့တယ်ဒါပေမဲ့တတိတော်ထားရမှာပေါ့သူထိုးတဲ့အခါကာကွယ်နိုင်ဖို့အတွက်ပြင်ပြီးအဲ့ဒါကိုပြန်ပြီးထိုးဖို့ပြင်ဆင်ခဲ့တာပါသူကိုကိုးကြီးမှာအလဲထိုးကန်နေလေးရှိခဲ့ပါတယ်နောက်ဆုံး12ကြီးမှာလည်းသူကိုအပိုင်ထိုးနိုင်ခဲ့ပါတယ်တကယ်လို့သာအချိန်1မိနစ်လောက်ထပ်ရမယ်ဆိုရင်တော့သူကိုကျွန်တော်အလဲထိုးနိုင်ပါ
ဒါဟာသူ့ရဲ့လက်ဝဲသမားဘွားမှာနောက်ဆုံးထိုးတဲ့ပွဲလေးဖြစ်တာကြောင့်လက်ဝဲသမားဘွားကိုအနိုင်နဲ့ပွဲသိမ်းနိုင်ခဲ့တယ်လို့ဆိုရမှာပါလက်ဝဲသမားဘွားကနားပြီးတဲ့နောက်မှာတော့သူဟာမိသားစုကိုအချိန်ပေးပြီးတော့နိုင်ငံရေးလောကအထဲကိုဝင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာပြည်ခုံပြပြိုင်ပွဲပုဂ္ဂိုလ်ကြည့်မယ်ဆိုရင်တော့မြောက်ကိုရီးယားနိုင်ငံမှာဧပြီလ10ရက်နေ့ကကျင်းပခဲ့တဲ့ပျုံယန်းနိုင်ငံတကာမာရသွန်ပြိုင်ပွဲကိုပြိုင်ပွဲဝင်အပြေးသမားပေါင်း1600ကျော်ဝင်ပြိုင်ခဲ့ကြပါတယ်ဒီစင်ကျမတဲ့ဒီမာရသွန်ကိုမြောက်ကိုရီးယားနိုင်ငံသားတွေပြင်နိုင်ငံသားတွေလည်းဝင်ပြိုင်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံသားပတ်ချိုးကအနိုင်ရသွားပါတယ်ဒီမှာအနိုင်ရသွားတာနဲ့ပတ်သက်ပြီးသူပြောတာကတော့
ကျွန်တော်ပေါ်မှာထားတဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အိုလံပစ်ပြိုင်ပွဲမှာလည်းဒီပွဲမှာအနိုင်ရသလိုစိတ်ဓာတ်မျိုးနဲ့ဝင်ပြိုင်သွားမှာပ
ါမျိုးသမီးတွေဘက်မှာတော့မြောက်ကိုရီးယားနိုင်ငံသူကင်ဂျီဟန်ကအနိုင်ရသွားပြီးတော့အပျော်ရန်အပြေးသမားတွေတဲမှာတော့ဩစတြေးလျနိုင်ငံကဆရာဝန်သောမတ်ဒူဘာကနိုင်သွားပါတယ်အရင်နှစ်တွေကတော့နိုင်ငံတကာကကြီးစားပြည့်တဲ့သူတွေပုံများခဲ့ပေမဲ့အခုနှစ်မှာတော့အပျော်တန်းအပြေးသမားတွေပုံများပြီးတော့တထောင်လောက်ကိုရှိခဲ့ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဆွစ်ဇာလန်ရက်တပ်ဖွဲ့ဟာနီယောမှာရှိတဲ့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကိုပြီးခဲ့တဲ့ပတ်ထူးနေ့ကဝင်ရောက်စီးနှင်းပြီးတော့စာရွက်စာတမ်းတွေကိုရှာဖွေစစ်ဆေးခဲ့ပါတယ်လက်ရှိ FIFA ဥက္ကဋ္ဌ Gianni Infantino UEFA အတွင်းမှုချုပ်ဘဝတုန်းကချုပ်ခဲ့တဲ့စာချုပ်တွေဝင်စစ်ခဲ့တာလို့သိရပါတယ်တပနာမာပေပါစ်လို့ခေါ်တဲ့ပနာမာဥပဒေကျိုးဆောင်လုပ်ငန်းကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကမ္ဘာကျော်ပုဂ္ဂိုလ်တွေနာမည်ကြီးကုမ္ပဏီတွေနဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေရဲ့အချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုဝင်ရောက်စစ်ဆေးတာတွေဖြစ်လာခဲ့တာပါ။ဥရောပဘောလုံးပွဲတွေဘက်မှာတော့အင်္ဂလန်ပရီးမီယာလိဂ်မှာမပေးစရာတိတ်ကလက်စတာကဆန်ဒါလန်ကို2ဂိုးကိုမရှိတော့တန်မမန်ယူကို3ဂိုးကိုမရှိဝက်ဇမ်ယူနိုက်တက်နဲ့အာစနယ်တို့၃ဂိုးစီတည်ကြသွားတာကြောင့်လက်စတာသင်းချန်ပီယံဖြစ်ဖို့ပိုနီးလာပြီးတော့အာစနယ်ကတော့ချန်ပီယံဖြစ်ဖို့အတော့ခတ်သွားပြီလို့ဆိုရမှာဖြစ်ပါတယ်။ဒီတစ်ပတ်ဆန်ဒါလန်ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့လက်စတာစီးတီးနီးပြကလော်ဒီယိုရေနီယာရီကတော့
ဟာ difficult to tell what I feel inside
ကျွန်တော်စိတ်ထဲမှာဘလို့ဖြစ်နေတယ်ဆိုတာပြောဖို့ခက်ပါတယ်ဒီလိုခက်ခဲတဲ့ပွဲကနေသုံးမှတ်ရတာကိုကျွန်တော်ပျော်ပါတယ်ဒီချိန်မှာဆန်ဒါလန်နဲ့ကစားရတာခက်မယ်ဆိုတာကျွန်တော်တို့သိပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆုံး၅ပွဲမှာသူတို့အရန်ကောင်းခဲ့ပါတယ
်ဆိုတော့တော်ရရှင်တွေကရောပရီးမီယာလိဂ်ယာစီကုံပတ်ဝန်းမှာဘယ်အသင်းပိုဆွဲမယ်လို့ထင်ပါသလဲမန်ယူနီပြဟောင်းကြီးဖာဂူဆန်ကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲလက်စတာပိုဆွဲမယ်လို့ဟောလိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာချမ်းပါရှင် VOA မြန်မာပိုင်းရညာ9နိုင်ကနေ10နိုင်ထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဂူဒူရီယာပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာတော့
ကြမ်းဟာစီးပွားပြစ်ပုံကံမဟုတ်တော့ပဲရင်ကျေးမှုအလိုက်နည်းပဲအတိအကျကိုကျေကျေပြန့်ပြန့်ပြန့်နှံ့သွားနေချင်ပါပြန့်နှံ့စေချင်တာမှာ
ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိမ့်မှပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြမမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့တမရရုံရဲ့ပြောရေးဆိုခွင့်ရှိသူဖြစ်အရင်တမရဦးသိန်းစင်ရဲ့ပြောခွင့်ရသူကိုခန့်အပ်တဲ့ကိစ္စသတင်းစာတွေရဲ့ပြောင်းလဲမှုနှုန်းပေါ်ပြည်သူတွေရဲ့ဝေဖန်တဲ့နဲ့အကျဉ်းထောင်တွေထက်ကအကြောင်းသားတွေလွှတ်မြောက်လာပြီးနောက်ဆက်တွဲအငင်းပွားမှုတွေအကြောင်းကိုနားဆင်ရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်အစိုးရသည်ရဲ့တမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ပုဂ္ဂိုလ်အနေနဲ့အရင်တမရဟောင်းဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တာဝန်ထမ်းခဲ့မှုတဲ့ဦးစော်ထီကိုခန့်အပ်ခဲ့တဲ့သတင်းဟာလူများဒီတစ်ပတ်အစပိုင်းမှာစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။တမရယုံရဲ့ဒုတိယညွှန်ချုပ်တူဖြစ်ပြီးမှုဇော်လို့လူတီများတဲ့ဦးဇော်ထင်းနဲ့ပတ်သက်လို့ဘဝင်မကျသူများရှိသလိုဒီပလိုမစီသဘောအရသူ့ကိုခန့်ထားလိုက်တာဟာကောင်းတယ်လို့ဆိုကြသူတွေလည်းရှိပါတယ်။အရင်တမရဦးသိန်းစိန်အစိုးရနဲ့ပတ်သက်တဲ့ဝေဖန်မှုတွေရှိလာရင်ဆက်ဆက်ထိမခံတုံ့ပြန်ရေးသားလေးရှိတဲ့အတွက်လူမှုကွန်ရက် Facebook ပေါ်မှာလည်းနာမည်ကျော်ကြားသူဖြစ်ပါတယ်။အရင်ရခိုင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့ပြည်ပခအရေးခင်းမှာမတင်တဲ့နဲ့ပုံတွေကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့ဘူးတာကြောင့်သူ့ပေါ်စိုးရိမ်မှုတွေရှိနေတာဟာမဆန်းဘူးလို့မီဒီယာသမားတွေကပြောကြပါတယ်။နောက်ဆက်တွဲတဲ့ရင်ကတော့ပညာရေးစနစ်ကိုတပိတ်မှောက်ခဲ့တဲ့ကျောင်းသားတွေကိုအမှုကင်းလွတ်ခွင့်ပေးပြီးတချို့ကိုပြန်လွှတ်ပေးခဲ့တဲ့တဲ့ရင်ကအခုတစ်ပတ်ထဲမှာအုံအုံကြွက်ကြွက်ဖြစ်ခဲ့ပါတယ်။လက်ရှိတရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပြီးမပြီးပြတ်သေးတဲ့အမှုတွေကြောင့်ကြံနေတဲ့လူတချို့ကတော့တကြံပြီးရုံးဖွင့်ရမှာပြန်ပြီးတော့လွတ်လာနိုင်ပွဲရှိနေပါတယ်။ဒီလိုကျောင်းသားပညာရေးစနစ်တောင်းဆိုမှုကြောင့်အကျဉ်းကျနေတဲ့ကျောင်းသားတချို့ပြန်လွတ်ခဲ့ပေမဲ့သတင်းသမားတချို့အပါအဝင်တော်တော်များများကတော့အခုချိန်ထိထောင်ထဲမှာကျန်းနေပါသေးတယ်။လျှို့ဝှက်ဓာတုဆက်ယုံအကြောင်းရေးသားမှုနဲ့ထောင်ထံကျခံနေရတဲ့ Unity သတင်းသမားတွေနဲ့ပတ်သက်လို့ကတော့အကုန်မျှော်လင့်ထားကြပေမဲ့လာမယ့်နှစ်ဆန်းတရက်နေ့မှာတော့လူငင်းချမ်းသာမှုမှာပါမယ်လို့မျှော်လင့်နေတဲ့အကြောင်း Unity မိသားစုဝင်တဦးဖြစ်တဲ့မတ်လွင်လွင်မြင့်ကပြောပါတယ
်။ဒီသမဏလူငင်းချလာဆိုပြီးခဲ့တဲ့ဟိုကလည်းတန်တန်ဟောင်းတော့လည်းပြောတယ်လူငင်းချလာဆိုတေးတယ်တင်းမယ်လို့လည်းသူတို့ပြောခဲ့အဲဒီစင်ညာချက်ထက်မှာပါတယ်အဲတော်ပြီလို့ဒါပေမဲ့နောက်ပိုင်းမှာကျတော့ဒါသူတို့အဲ့ဟာကိုဆက်ဆက်ပြီးတော့ဟိုကျန်တဲ့အကျဉ်းသားတွေသူတို့တခုရကျတော့သူတို့ပြီးတော့ Unity ကိုပေါ့ပါသူတို့ဒီအောင်လည်းမှာချမ်းသာတာလည်းပဲဘာကြောင့်အဲဟုတ်တယ်အခုနောက်ပြောတယ်လို့ပြောတယ်တိနိုင်ရင်ဖြစ်နေတယ်သူတို့ဘာလို့ဒါကအဲ့လိုတိနိုင်ရင်ဖြစ်ပြတာတခုမဟုတ်ဘူးလို့အမဆန်ဖြစ်တယ်ကျွန်မသင်တယ်ပေါ့နော်အဲ့လိုလေသူငယ်ချမ်းသာကိုပြေးလိုက်တော့သူစိတ်ကနေနဲ့ပြောရရင်လူသားချင်းစာနာဖြစ်တယ်။လူသားချင်းစာနာဖို့တအားလိုအပ်ဟိုဒီလူတွေမင်းတို့တနောက်ဖြစ်ပြီးပြီလေ။ဟိုတော့ဒီကျမလည်းပြောတယ်လား။တနောက်ဖြစ်ပြီးပြီအပြစ်လို့သူကတော့ခံရတယ်။ဒါပေမဲ့ကျမတို့အနေနဲ့ဒါအပြစ်မဟုတ်ဘူး။သူတို့ဘက်ကလည်းရက်သေးပြောမှာဒီကဖြစ်ဖြစ်သားခဲ့တာ။ဆိုအဲ့ဒီပေါ်မှာဒီဟာကြီးကိုလွတ်မယ်ဆိုတို့ပေးတဲ့ကျန်တဲ့ကျွန်တော်တို့တော့တို့ပေးတဲ့ကျန်နေဒီတက်ကတော့အယောရောပဲအဲ့တော့သူကဒီနေ့ပြောတယ်27ရက်နေ့တော့ The Voice မှာဖတ်ရတယ်အဲ့လိုမျိုးပြောတယ်ဆက်လွတ်လာမလားလို့တစ်ဖက်ကဟိုညနေနဲ့ပြန်လာမနေနေဟိုပြောတော့ဟာလားပေါ့တစ်ဖက်ကကြာတယ်အဲ့လိုမျိုးဆက်ပြီးတော့ကာလောကတန့်ွက်ကတန့်ွက်တန့်ွက်နေဥပမာနာတဲ့တဲ့ကျောင်းသားတွေကြတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်ပြလွတ်ပေးမယ်ဆိုရင်အကုန်လုံး ဖြစ်ကြရတယ်။ဘာဖြစ်လို့အဲ့လိုတန်းထားတာလဲ။တန်းထားရဆိုတော့မတစ်ချိန်နဲ့ပုံစံကျဲသုံးတဲ့အချိန်တွေဖြစ်နေတယ်။
နောက်ထပ်တင်ပြချင်တာကတော့အခုတလောအစိုးရသတင်းစာရရဲ့အပြောင်းလဲဟာအရင်တစ်ဘက်ကထက်ပိုးပြီးတော့တိတာခြားနားစွာပြောင်းလဲလာခဲ့ပါတယ်။အဲ့ဒီလိုပြောင်းလဲလာတာဟာဘလို့အခြေအနေရှိပါသလဲ။သတင်းစာဆရာတူဖြစ်တဲ့ဆရာဦးတီဟာစောကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။ဟုတ်အဲ့ဒါကတကယ်ပဲအခုကလူတွေကထင်တယ်ဒီအစိုးရသတင်းတက်လာပြီးတော့ဆဲရမှာသတင်းစာတွေကဟိုပုံစံပြောင်းလဲအတင်ပြောင်းလာတယ်သဘောကျလို့ပြောကြတယ်ပါကြတော့အဲ့ဒါတွေကသဘောကျပါတယ်သူလုံးတင်တာလုံးတာဒါပေမဲ့တကယ်ကဒီလိုမျိုးသတင်းစာတွေကအကုန်လုံး strong independent media သတင်းစာတော့အသာနဲ့လုံငန်းမှာဖြစ်ဖြစ်သတင်းစာလည်းဖြစ်ဖြစ်အခြားနည်းလည်းလုပ်တဲ့ media ဖြစ်ဖြစ် online တွေပါတယ် strong independent media ထောင်းကမှာအလုံးလို့ကြည့်အလုံးစာတန်တိပိသားကောအစိုးရကောလိုချင်တဲ့စုထမနိုင်ဟုတ်ဖြစ်မှာအဲ့လိုမျိုးဥရိချက်မဟုတ်ဘဲနဲ့ခွန်နာလေးပြောင်းဒီနာလေးပြောင်းဆိုတော့လူရင်းကိုမရောက်တော့အတမန်ပြောင်းအပေါ်ရံပြောင်းအောင်ဖြစ်နေတယ်တကယ် strong independent media ဖြစ်မယ်အဲ့ဒါလည်းငွေရှင်တွေလွှမ်းမိုးမှုတွေမရှိတဲ့ without monopoly ပေါ့လွယ်လွယ်ပြောတော့ strong independent media without monopoly အဲ့ဒါကိုဖြစ်အောင်အစိုးရနဲ့ပြည်သားရေးတောင်းဆိုရကြကလည်းလုပ်ပြီး policy ကို direction ပြောင်းပေးတယ်အဲ့ဒါဆိုကျွန်တော်အကုန်ပြောင်းသွားတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့အခုသတင်းပတ်မှာတကြံကြပြီဖြစ်တာကြောင့်တကြံနဲ့ပတ်သက်တဲ့သတင်းပုံရိပ်တွေကိုလူမှုကွန်ရက်နဲ့တခြားမီဒီယာတွေပေါ်မှာမြင်တွေ့နေရပြီးတကြံကျေးဇာမနက်တွေပိတ်ခိုင်းတဲ့ကိစ္စအပေါ်ဝေဖန်မှုတချို့တွေ့နေရတယ်လို့ပညာရေးစနစ်ကြောင့်ဆန္ဒပြခဲ့ကြတဲ့အတွက်အဖမ်းခံခဲ့ရတဲ့ထင်ရှားတဲ့ကျောင်းသားခေါင်းဆောင်တချို့လွတ်လာပြီးမှတော့တပိတ်ကိုမလှန်သေးဘူးလို့ပြောလိုက်တဲ့အတွက်မကြေမနက်ဖြစ်ကြပြီးတော့လူမှုကွန်ရက်ပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုအငင်းပွားနေကြတာကိုတွေ့နေရဆဲဖြစ်တဲ့ကြောင်းတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ပြဿနာမျိုးစုံဒီမြင့်ဆုံးဆိုပြီးဆွေးနွေးထားတာပါ။တရုတ်တို့ဘက်ကပြန်လည်ဆက်တင်ဖို့နှစ်ကြောင်းပေးနေတဲ့မြင့်ဆုံရေကာတာစီမံကိန်းကကနဦးကျိုးဖြစ်ထွန်းတဲ့သူတွေဟာပြည်သူလူထုမဟုတ်ဘူး။ဒေသခံပြည်သူတွေစီကိုလည်းထိုက်တင့်တဲ့ရော်ကြေးတွေမရောက်ရှိခဲ့ဘူးလို့အကြောင်းသိသူတွေကဆိုပါတယ်။ဒီစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်လေဟန်နိုင်ငံတကာလော်ဘီတွေနဲ့တရုတ်တို့ဝါရဖြန့်လာတဲ့အခါနားမယောင်မိကြဖို့ကိုလည်းကျွမ်းကျင်သူတွေကဆော်ဩထားပါတယ်စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လစ်ထို့သဘာဝပတ်ဝန်းကျင်အရေးတက်ကြလှုပ်ရှားသူဒေါက်တာဝင်းမျိုးသူတို့နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
် NLD အစိုးရလက်ထက်အဓိကစိန်ခေါ်နေတဲ့ပြဿနာထဲမှာမြေဆုံကိစ္စဟာထိတ်ဆုံးကပါမယ်လို့ထင်ပါတယ်ဒါကြောင့်ဒီမြေဆုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုပြီးခဲ့တဲ့အပတ်မှမေးပြီးတင်ဆက်ခဲ့ပါတယ်ဒီကနေ့မှာတော့ဒီမြေဆုံစီမံကိန်းဟာဘယ်လိုပေါ်ပေါက်လာသလဲမြန်မာဘက်ကသွေးရသားရတိုင်းပြည်ကျွတ်တဲ့လက်ခံခဲ့တာလားနိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျော့ခဲ့ရသလားတရုတ်ကလက်လင်ချိုးပြီးခိုင်းခဲ့လေသလားဆိုတော့ကျွန်တော်သိချင်ပါတယ်အဲ့ဒါကြောင့်ကျွန်တော်ဥအောင်လင်းထုတ်ကိုစပြီးတော့မေးချင်ပါတယ်မြေဆုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြံပြင်းပြောပါအောင်ခင်ဗျာ
ထိုင်လုံးရဲ့တရင်ရက်ခွဲအရာလေးမြေဆုံရဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံဆိုင်မဲ့တစ်ခုမှဖြစ်ပါလိမ့်မယ်ဘဒမူကြီးတန်းရွှေနဲ့အဲ့ဒီအချိန်ကတရုတ်သမ္မတပူကျင်တောင်းလို့စီဝေးပြင်ပမှာအလို့တော်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါလိမ့်မယ်အဲ့ဒီအချိန်တုန်းကဟိုသမ္မတလုပ်သွားတဲ့ပူကျင်ချိန်ကအတွင်းဖြစ်ပါအဲ့ဒီအချိန်တုန်းကသမ္မတပူကျင်တောင်းတာပြီးတော့မှဒီ AR မြင့်မှာပြေဆုံးချိန်ဆောက်ပြီးတော့မှဒီလက်ဆက်တအားတွေကိုတရုတ်ကလည်းဝယ်မယ်မမအောင်နည်းနည်းပေါ့ပြန်ပြီးမယ်ဆိုရပြုံးနဲ့တရုတ်ကောင်းဆောင်ကနေပြီးတော့မှကျွန်တော်တို့ဘူယုံမှုကြီးတန်းရှိကိုကန်းကန်းခဲ့တာရှိတယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့ချိန်အဲ့ဒီခါမှာတော့ဘူယုံမှုကြီးတန်းရှိနေတဲ့တဘောတူတယ်တို့စုံညံခဲ့တဲ့ဒီတိုင်းမျိုးကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒီ AR မြင့်မှာဒီမြေဆုံစေကြီးစောက်ပြီးတော့မှ CS တွေထုတ်ဖို့ပြုဖို့လုပ်မယ်ဆိုလို့ရှိရင်ဗမာပြည်သူပြည်သားနဲ့ဗမာနိုင်ငံအတွက်ဘယ်လောက်နဲ့နိုင်မယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲ့ဒီကိစ္စကိုအသာလေးကျွန်တော်တို့ floating model ညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီပြိုင်ထဲမှာပဲအဲ့ဒီချိန်အဲ့ဒီကာလကတတိထားမိပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်ငွေကိုရောင်းမဲ့ကိစ္စမှာအိန္ဒိယကိုရောင်းမလားတရုတ်ကိုရောင်းမလားဆိုတာမဆုံးဖြတ်သေးတဲ့အနေအထားကိုကျွန်တော်ရှိပါတယ်။အဲ့တော့တရုတ်ကပုံစံတည်နာကရေရန်ပိုင်လိုက်နဲ့တွင်တယ်။ရေရန်ပိုင်လိုက်ပြီးမှယထာလန်းလို့အကောလို့ပြီးပြီပေါ့အဓိကကတော့ကျွန်တော်တရုတ်ပြည်ကနေပြီးတော့မှဒီဘင်္ဂလားပင်လယ်ဟောဒီကို တို့တော့လမ်းဖြတ်ပေါက်ဘူးတို့လုပ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့အဲဒီကာလာတုန်းကဘုရားဘုရားတန်းရှင်နဲ့ဆင်းရဲခဲ့တာရှိပါတယ်။2008ခုနှစ်မှာတန်ခါရေခင်း2008ခုနှစ်မှာနာဂစ်ပုံလေးကျွန်တော်တို့ကြားရတဲ့ကြောင့်ဘာသာနိုင်ငံအစိုးရရဲ့အချိန်ညာနိုင်ငံတကာဒီရဲ့အဖြစ်ပင်ကိုဝါယူတော့မှခံရတဲ့အနေအထားရောက်ခဲ့ပါတယ်။သုတေသမဂ္ဂရဲ့ဒီလုံလေးကောင်စီမှာဗမာနိုင်ငံကိုစန့်ကျင်တန်းကွက်တဲ့အဆိုတွေကိုရှိခဲ့ပါတယ်။နောက်အဲ့ဒီချိန်ထဲမှာပဲရုပ်ငင်ငင်ရဲ့ဝင်ကြီးကဘုသူမူကြီးတန်းရှင်ကိုလာတွေ့ပြီးတော့မှဗမာနိုင်ငံရဲ့ဒီ2008ကကဘာမှာတော်လေးအယုတ်ဆိုးတယ်။နောက်ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့ဗမာပြည်နယ်နဲ့လည်းဟိုစင်စင်နေနေနေဟုတ်ဆိုတာတရုတ်ကလာတတိပေးတဲ့နေရာမျိုးရှိခဲ့ပါတယ်။ဒီအခြေအနေမှာတော့ဘုသူမူကြီးတန်းရှင်ရဲ့တရုတ်နိုင်ငံရဲ့ဝင်ကြီးတို့နေငယ်ပေါ်လေတောက်ကစားဖြစ်သွားတယ်လို့ကျွန်တော်သိရပါတယ်။ဒီလိုနဲ့69ခုနှစ်မလာပိုက်ပါဒီမူကြီးတချွေရဲ့မူရငင်းငယ်လုထားတဲ့ဖွဲ့တွေနေချမ်းဆောင်တက်လို့ရမယ်ဆိုပြီးတော့မမိန်ပေးခဲ့တာရှိပါတယ်။ဒီထဲမှာလက်ခံတဲ့ကိုကပ်ပုံချရှင်ဖွဲ့ကိုတက်အင်အားနဲ့တိုက်ပြီးတော့မောင်းဆိုးလိုက်ပါတယ်။ကိုကပ်ဒေသမှာရှိတဲ့တရုတ်၃၀၀လောက်ကတရုတ်ပြည်ထဲကိုဝင်ပြေးရတဲ့အခြေအနေရှိတယ်။ဒါအဲ့ဒီအချိန်ကမှတရုတ်သွားနေတဲ့တော်တော်လေးဗမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါလားဒီပြေတော့တရုတ်ကနေစားတည်ငြိမ်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ပြောပါတယ်။လို့ရပါမလားဆိုတော့စိတ်ဆိုးမှန်ဆိုးဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ဗမာပြည်ဘက်ကဟိုဘုရုံကြီးရှေမန်းပေါ့လေ။သွားပြီးတော့မှတရုတ်ဘောတော်ကြီးတွေ့ပြီးတော့မှရှင်းပြရတယ်။တောင်းပန်ရတယ်ပြီးရတယ်။ဒါပေမဲ့ဘုရုံကြီးရှေမန်းလာတာကိုမကျေနပ်တဲ့အကြောင်းမလို့နောက်ထပ်မင်းတို့ရဲ့ကြီးရဲ့လာခဲ့ဆိုတဲ့အကြောင်းတွန်းခိုင်ရတဲ့အကြောင်းမလို့ဘုရုံကြီးမော်ရေးကိုလာတယ်။တရုတ်ပြည်ကကောင်းပါဘူးနဲ့သွားပြီးတော့မှတွေ့ရတဲ့အချိန်မျိုးရှိပါတယ်။အဲ့ဒီဘုရုံမော်ရေးချက်ပြည့်တဲ့ချိန်မှာကိုယ်နဲ့ပတ်သက်ပြီးတော့ဒီမြေဆုံကိစ္စကိုလက်မှတ်တိုးပေးခဲ့ရတယ်။နောက်တစ်ခါရင်းနှံပိုက်လိုင်းနဲ့ဖက်ပိုက်လိုင်းကိစ္စရထားလမ်းပေါက်ဖို့ကိစ္စတွေကိုဘုရုံကြီးမော်ရေးအရှင်းမှာလက်မှတ်တိုးပေးခဲ့ရတဲ့အချိန်မှာကျွန်တော်တို့ရှိခဲ့ပါတ
ယ်။ဒီနေရာမှာပထမတစ်ချက်ကတော့ဘုရုံမူကြီးသန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော်
။မှန်ပါတယ်ခင်ဗျာ
။အဲ့ဒီအချိန်မှာသူဒီမြေဆုံလူတပ်မှန်ကိုဆောက်လိုက်ရင်ဘယ်လိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကြွန့်ကျင်သူဘသူရဲ့အကြံအညာကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော
်ဟုတ်မှန်ပါတယ်ကအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူယူဘဲနဲ့သူလွယ်လွယ်လေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါတယ်က
ဟုတ်နောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်လျှောလုပ်ပြီးလုခဲရတယ်ဆိုတဲ့ဘောပေါ့အဲ့ဒီကမှတရုတ်ကပြန်ဆတောင်းလာလားမင်းတို့ကဒါမကျေနပ်ဘူးဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာမန်ရေးရတော့ဒါအပြတ်ကန်တဲ့ဘောမျိုးပဲကျွန်တော်ဖြစ်ပါဘူးဒါတော့ဒါတိုင်းလူချင်းနဲ့ဆွေးဆံမျိုးကိုတခါတည်းစတိုင်းတဲ့ရတယ်ဘူတရုတ်ကနေပြီးတော့မှလူမှုစာလုပ်တဲ့နေသားမျိုးတွေဆိုရှိပါတယ်ခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလေးရတဲ့ဒီတိုင်းလို့ရှိတယ်လို့ကျွန်တော်သိရပါတယ်
။ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူမိုးချိုးမူကြီးတန်းရွှေကပထမဆုံးဟူဂျင်တောက်ကိုသယုသမရဟူဂျင်တောက်ကိုသဘောတူခဲ့တာနဲ့ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
။ဂျင်းဒေတာကတော့သူတို့အဲတုန်းကတော့ဘသူ့ကိုမှတိုင်ပင်တဲ့သဘောရှိရမတူပါဘူး။အဲတော့နိုင်ငံရေးအနေထားရပဲတရုတ်ကိုဆောင်းရပြောလို့နိုင်ငံတကာမှာအကာအကွယ်ပေးတဲ့အတွက်ပေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာပြန်တဲ့အချက်တွေကတော့သူတို့ဘာမှအသိရောစဉ်းစားတာမရှိပါဘူးတော်တော်လည်းပဲဒီဆင်မြောင်းဦးစီးဌာနကတော့အရင်တော့ကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးစောင့်မယ်ဒါ ARD ကိုဘလို့ဆင်မြောင်းစောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုရဲစီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုးဘိုးကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမင်းသူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါကျော်ရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာတစ်ဆက်ထည့်မိကျင်ကဒီလိုစီမံကိန်းတွေကိုတင်ပြီးခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုတည်းကမကြည့်ဘဲနဲ့အဲ့ဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မြို့သူ
1994တည်းကကျွန်တော်တို့ကဒီစဉ်စဉ်ပြန်ဖွံ့ဖြိုးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဘဝတော့ချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆုံးမပြောတဲ့ပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်၃ကတော့လူမှုရေးအရလက်ခံနိုင်လားဆိုတဲ့အချက်ကြီးရှိတာပေါ့အဲ့တော့တစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာအကြည့်ပုံမရဘူးပေါ့အကြမ်းင်းတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတက်ချေကြိုက်တယ်ပေါ့နော်တော့ဂျန်တဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲ့တော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လောက်ရမယ်ဆိုတာလည်းရှိမနေဘူးဆိုတော့
ဒီဥပက္ခလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတွက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်လည်းကျွန်တော်ဒီနေရာမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့သီးသလောက်ပြောပါအောင်ခင်ဗျာ
ကျွန်တော်သီးသလောက်ပေါ့လေအဲ့ဒီလုပ်ငန်းကိုဒိဗီရဲ့လောဆရာရဲ့သာကြည်ပင်လောနဲ့ပတ်သက်ပြီးတော့မှလုပ်တဲ့အခြေအနေကိုရှိပါတယ်ဒီ2009 2010ကတော့ပြည်မှုတစ်ကကျောက်သွားတဲ့ဒုတိယသမ္မတဘူတိုကြီးတရားဝင်ပေါ့ဒါဘူတိုကြီးတရားဝင်နဲ့ကျေးဇူးတော်လို့ပါတယ်ဆက်မှမဟုတ်ပါလို့ဒီကတော်လေးအရင်းကြီးနဲ့ဒီပေါင်းသိမ်းပြီးတော့မှစီးပွားရေးလုပ်လာတယ်ဖွယ်ပြီးပါတယ်ရုပ်သက်ကတော့ဒီမြစ်ဆုံဆဲစောက်မဲ့အချိန်ကမှဒီရွာကြီးကြောင်းချေတာတွေခြံတဲ့ဟိုကိစ္စတွေပေါ့လေအားလုံးအတွက်ကိုရောကြီးတန်းရာခဲချီပြီးကြောက်ပေးတယ်လို့ကျွန်တော်သိရပါတယ်ဟိုဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာကြီးကိုမဆက်မဖို့ပဲပေးပါလိမ့်မယ်ဒီပတ်စံတွေကျွန်တော်အများစုကဒါဘုဒ္ဓကြီးတရားမူနဲ့အဲ့ဒီကဘုဒ္ဓကြီးတန်းချီရဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှာရှိပါလေ။ကျန်လှမယ်ဆိုလို့ရှိရင်တော့ဘူပြုတ်သွားတဲ့ဘုဒ္ဓတရားမျိုးလို့အစီဆုံးဖြစ်ပါလေ။
အေးသူတို့ရဲ့ကိုရေးအကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းတို့မှတ်တမ်းတွေမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကထွက်တဲ့ရဲစစ်စွန်းအား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90သို့တော်လည်းပဲအဲ့ဒီပြီးတဲ့ရဲစစ်စွန်းအင်ကနေပြီးတော့အခွန်အောက်အဖြစ်နဲ့မြန်မာနိုင်ငံဟာအလုံးစုစုပေါင်းစမ်းထောင်ပေါင်း90လောက်ရမယ်ဆိုပြီးတော့တချို့ဈေးညွှန်မှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကောဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဖွက်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တာအထုတ်လို့ပြန်ရတာတယ်ဆဲဆောက်တဲ့အချိန်မှာဆဲဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့အခါကျတော့ဆောင်းလို့တစ်ဖက်ကလည်းလက်စစ်တာကအများအားလိုအပ်နေတာဖြစ်တဲ့အတွက်ဒီတွက်ချက်မှုတွေမှာမယိုးသားမှုတွေတောင်းဝန်လည်းလက်တလုံးများလောက်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆိုယူနီဝါစီတီက2014မှာလုပ်ခဲ့တဲ့ဒါကဘာမြစ်ကြီးတွေ140ကျော်ကိုလိမ့်လာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပေါ့နော်သူတို့ပြောလို့ဆိုရပြောလို့200ရင်းလုံး100ရင်းလုံးမဖြစ်ဘူးချို့နေရာမှာ400ရင်းလုံးလောက်ထိပဲကြာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုပ်မှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင
်ဒီစီမံကိန်းအခုပြည်သူတွေကတော့ကန့်ကွက်နေရတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူတို့ကလေထံပစ်နေတယ်နိုင်ငံခြားရေးဝန်ကြီးလာတော့ငါတို့ဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ပကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကိုးစားပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုပ်လိုက်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတခြားနိုင်ငံစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကိုစတင်ခဲ့တယ်လက်ခံခဲ့တယ်ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမှာထင်ပါတယ်လဲဦးအောင်လင်းတို့
ဒီနောက်ပိုင်းမှာဒီတပ်မတော်အနေနဲ့လည်းဒီတရုတ်နဲ့သူတို့ပြင်းတော့စစ်ရေးရနည်းလေးရှင်းနေမှာမှရှိတဲ့အနေအထားမျိုးရှိပါတယ်သူတို့ပြင်းတော့တရုတ်နယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားတစ်နယ်ခံများပေါ်မှာတရုတ်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တပ်မတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မလို့တမ်းမတော်အနေနဲ့ကတော့ဒီမြစ်ဆုံဆဲကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလားဘယ်နည်းနဲ့တရုတ်တွေကြိုးစားလာနိုင်လို့ထင်ပါလဲခင်ဗျဒေါက်တာဝင်းမျိုးသူ
တရုတ်တွေကသူတို့ရဲ့ lobby ကြီးပြောနေတာကိုကြည့်ရတာကကျွန်တော်ဆုံးမပြောနှစ်ချက်ပဲပေါ့တစ်ချက်ကကောင်းကျိုးနဲ့ဆိုကျိုးရှင်ကောင်းကျိုးများတယ်ဆိုတာကိုသူတို့ကပြောမယ်ပြောတဲ့အခါမှာကျွန်တော်တို့ဒါတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့ဆိုအောင်လို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းဝဲစီကြအုပ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူခြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲတွေ့လားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမငင်းတော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်ဆိုတော့လည်းပဲနောက်တစ်ချက်ကသူဘာပြောမလဲဆိုရင်ဆိုအပ်တယ်လို့လက်စစ်90ရာခိုင်နှုန်း90ရာခိုင်နှုန်းတို့မယူတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးသူတို့အကုန်ပြောနေတယ်အဲ့တော့ပြည်သူဟာကြီးကျယ်ကွဲမယ်သဘောထားဖြစ်နေတယ်ဒါအောင်ကျွန်တော်ကโอเคดีเฉยนี่ကိုကျွန်တော်ခဏထားလိုက်ဦးเนาะကောင်းကျိုးများတယ်ဗမာပြည်ပိုကျိုးရှိမယ်ထားလိုက်ဦးတော်တော်လည်းပဲသူတို့ပေးထားတဲ့ဂရီကိုကျွန်တော်ဘယ်လောက်ယုံရမလဲဆိုတဲ့အချက်နဲ့ပြည်သူကတိုင်းဖို့လိုတယ်ဖြစ်ခဲ့တဲ့ဟာပြန်ကြည့်ဘယ်ဟာမှကျွန်တော်လက်ပတောင်းမဲ့ကြည့်ဗျာကျွန်တော်ဘလုံးမှမယုံနိုင်ဘူးတကယ်လို့ဂရီဖောက်ရင်ရောအဲဂရီဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းချောင်းဖို့တယ်ကျွန်တော်မှအင်အားပါရှိတယ်ဒီလိုကျွန်တော်ဖမ်းထားတဲ့ဒီတခိုးတော်မှဒါထောင်ချပြီးပြန်လွှတ်ပေးရတဲ့အနေအထားဖြစ်တယ်အဲ့တော့ကိုယ့်အိမ်နဲ့ငကားဝင်ပြီးရင်တော့ကိုမဖမ်းမှုကတည်ရင်ပဲရှိတယ်အဲ့တော့ဒါကဆုံးမပြောလို့ကောင်းကျိုးတွေများလားဗမာပြည်ကျိုးရှိတာနဲ့စဉ်းစားမယ်အချက်တော့မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုတဲ့အချက်တစ်ချက်တည်းကိုဖြတ်ပြီးစဉ်းစားမယ်တော့ရှိတယ်ကျွန်တော်ဆိုရင်ကဒီလိုတရုတ်တွေကပြောလာတဲ့အချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါးမယ်ပြည်သူတွေလည်းဝေဝါးမယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်ကခန့်မှန်းတယ်
ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးပါမယ်။ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကစူးစီးတင်ပြထားပါရရှင
်။ဒီနေ့ရန်ကုန်မဟာသကြံကိုစီးပွားပြစ်မန်တက်တွေဆောက်လုပ်ခွင့်မပေးတော့ပဲဒီမိသားစုမန်တက်တွေကုမ္ပဏီမန်တက်တွေကိုသာစိုးအပ်တက်ကဆောက်လုပ်ခွင့်ပြုခဲ့တာကြောင့်ခရိုင်နစ်တွေလိုတပ်တူရွေတူတငယ်ချင်းတွေနဲ့မန်တက်ကိုကိုရိုင်ကိုကြဆောက်ပြီးလွတ်လွတ်လပ်လပ်ပျော်ပျော်ပါပါဆင်းနေကြတဲ့လူငယ်တွေကြားမှာတော့ဝေဖန်တန်နေစုမြတ်နေပါတယ်။ရက်သေးစား၊မြွေစေဝါနဲ့ပြက်ပေါ်လော်လီအခြေအနေတွေကြောင့်ဒီနေ့တကြံကိုရင်းနှီးတွေကတက်ပို့ပြီးတော့လုံခြုံရေးတင်းကျပ်သွားမှာဖြစ်တယ်လို့စီးပွားပြင်မန်တက်တွေဆောက်လုပ်ခွင့်မပေးတော့ပေမဲ့မြို့နယ်တိုင်းလိုလိုမှာလူတိုင်းပါဝင်နိုင်တဲ့တကြံမျိုးဖြစ်အောင်ကြိုးစားဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်အတ္တကအခိုင်အမာပြောကြားထားပါတယ်။အုပ်ချုပ်ရေးကဝန်ဆော့
ဖက်ပြီးခိုင်းတာမျိုးပေါ့ကွာ။ကိုကျင်းကျင်းကိုပြည်သူလူထုကျင်းကျင်းပြည်သူလူထုကြမှာကျင်းပါတဲ့ကြံပြည်သူလူထုကပဲဆောင်ရွက်တဲ့ကြံပြည်သူလူထုတည်းကပဲအမှုပညာတဲ့တွေကဖြောပြတဲ့ကြံမျိုးကျွန်တော်ပြောင်းလဲကြပါ
ရန်ကုန်တကြံဟာမန်တက်ထိုင်မှုအတွက်အခကျူးငွေပေးပြီးလက်မှတ်တွေအပြိုင်ဆိုင်ဝယ်ကာမန်တက်ကြီးတွေမှာပြောရင်ပါရင်နှစ်တကူအားလိုက်ရက်ကိုအတားရင်နဲ့အတူငွေကြေးနဲ့ဝါဖြောပြီးဖျက်ဆီးခဲ့ကြတာစေစုနှစ်တနည်းနှီးပါရှိနေပါပြီအင်းရလန်ကနော်ကြီးပလန်ပြည်လန်းနဲ့ကဘာကြီးဖျားလန်းတို့ပါစီးပွားပြင်းမန်တက်တွေတနစ်တက်တနစ်ပုံများလာပြီးတော့အတာကူးတဲ့မြန်မာတကြံဟာတဖြည်းဖြည်းစီးပွားရေးဆန်လာခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒါကြောင့်လေရန်ကုန်တကြံကိုယဉ်ကျေးမှုဒလေးစရိုက်နဲ့ထုံလွှမ်းတဲ့အတာတကြံဖြစ်အောင်အစိုးရအသစ်ကကြိုးစားနေရပါ။တ
ကြံမှာစီးပွားပြင်ပုံကံမဟုတ်တော့ပဲယဉ်ကျေးမှုအလိုက်ငဲပဲအတိအကျကိုကျေကျေပြတ်ပြတ်ပြတ်နံသွားနေချင်ပါပြတ်နံစေချင်တာမှကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေရဲ့ဘာနဲ့တော့ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့ကားတွေအကုန်လုံးဟာဘယ်လိုဥတည်နေတယ်လဲဆိုရင်ကျွန်တော်တို့အင်းအပြန်ပြီးဒါကံတော်ကြီးပြီးဒီနေရာလေးကိုပဲစုပြောပြီးတခြားမြို့ရွာတွေမှာဆိုကြံတော့မတင်ရတော့အောင်တိတ်ဆိတ်ကျွန်တော်ဒီအခြေအနေမျိုးတွေမဖြစ်စေချင်ပါဘူး
တကြံကာလနီးကပ်လာတာနဲ့အမျှစီးပွားဖြစ်မန်တက်တွေကိုဆောက်လုပ်ခွင့်ပေးဖို့ခရိုင်နစ်တွေလိုပဲမန်တက်ဆောက်ချင်တဲ့သူတွေကအစိုးရထံလျှောက်လာတင်ခဲ့ကြပါတယ်ကဘာကြီးဖျားလန်းနဲ့ကန်တော်ကြီးပလန်းတွေမှာမန်တက်ဆောက်လုပ်ခွင့်ပေးဖို့လျှောက်ထားသူ300ကျော်ကိုအရင်အစိုးရကလက်ခံခဲ့တာပါဒါကြောင့်လေမန်တက်ဆောက်မဲ့သူတချို့ကအရင်နှစ်တွေလိုပဲမန်တက်ဆောက်လုပ်ခွင့်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြိုတင်ပြင်ဆင်မှုတွေလည်းလုပ်ခဲ့ကြပါတယ
်အဓိကတော့ကျွန်တော်တို့ဆင်ရန်ချထားတာတွေပေါ့ဟိုမှာရေဖို့မီးဖို့ဟိုမှာ construction ဘိုးတွေအများကြီးရှိတယ်ဗျအဲ့ဒီအရာမှာနည်းနည်းဖြည့်ရှင်းရတာတွေခက်ခဲတယ်ဖြစ်တာပေါ့နော်တချို့တွေကလည်းပတ်စံပြောင်းမရတာလည်းရှိတယ်မနေ့တောင်းမှမီးပြောင်းယူရတာလည်းရှိတယ်ပေါ့နော်တခြားကုန်ကြထားတာတွေတကက်ဘိုးတွေမှာအများကြီးပေါ့အဲ့ဒါတော့တော်တော်လေးကိုကုန်သွားတာပေါ့ခင်ဗျ
ဒါပေမဲ့လည်းအစိုးရတက်လက်ထံမှာစီးပွားပြင်းမန်တက်တွေဆောက်လုပ်ခွင့်ပိတ်ပင်ခဲ့တာကြောင့်တကြံကာလကိုလွတ်လွတ်လပ်လပ်ပျော်ပျော်ပါပါဖြတ်တန်းခြင်းနဲ့လူငယ်တွေရဲ့စိတ်ဆန္ဒကိုချုပ်ချယ်ခဲ့တယ်ဆိုပြီးမကြေပချံဖြစ်ခဲ့ကြပါတယ်။ဒါ့အပြင်ယင်းနှစ်တွေကစီကားခဲ့တဲ့နေရာတချို့မှာမန်တက်ဆောက်လုပ်ခွင့်မရတာကြောင့်တချို့ဆောက်လုပ်ခွင့်ရတဲ့နေရာတွေမှာမြေစေးနှုံးတွေခရိုင်းထက်ပိုပြီးတော့တက်လာတယ်လို့နှစ်စဉ်မန်တက်ဆောက်တဲ့သူတွေကပြောပါတယ
်။ဒီပြည်လမ်းမှာကြတော့ခြံရှင်နေနဲ့ညှိရဲဦးလေးကျွန်တော်တို့စော်ကျင်လို့ပါတီလိုမျိုးကျွန်တော်တို့လိုမျိုးအခုဆိုကျွန်တော်တို့ဆွေမျိုးနီးသားမကင်းတဲ့လူတွေလိုက်ပြောရတယ်။အဲလိုမျိုးပေါ့နော်။တယောက်နဲ့တယောက်နဲ့လိုက်ပြောရတော့အဲလိုမျိုးဈေးတွေလည်းကမောက်ကမားဖြစ်ကုန်အဲလိုစကားတွေလည်းကမောက်ကမားဖြစ်ကုန်ပြီးတော့ဟိုမိသားစုမန်တက်ပဲလောရမယ်ဆိုတော့ကုမ္ပဏီနဲ့လိုက်ချိတ်ခွင့်ပြီးတော့ကုမ္ပဏီကိုလိုက်ချိတ်ရတယ်။အချင်းကြောင့်ချိုးကုမ္ပဏီကလက်မခံနိုင်ရှိရချိုးကုမ္ပဏီကကြောက်အိတ်ဘုံခွင့်ကောင်းယူပြီးနင်းနိုင်ရှိရ
။ဒါကြောင့်လေဝင်ကြီးချုပ်အစ်တရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာထင်မြင်ချက်တွေယူဆချက်တွေအမျိုးမျိုးထွက်ပေါ်ခဲ့တာပါ။ဒီပေါ်မှာလူကြီးလူငယ်တွေရဲ့အမြင်သဘောထားတွေကလည်းမတူညီကြပါဘူး။
ဟိုတကယ်ဆိုလို့ရှိရင်ဝင်ကြီးချုပ်အနေနဲ့သူတို့အနေနဲ့ကလည်းဒီဟိုရင်ကျစ်မှုတွေကိုထိမ့်သိမ့်ခြင်းလို့ဒီတခြားဒီအနေညိုတို့ဘာလို့ကိစ္စတွေလည်းရှိတယ်ဆိုတော့ထိမ့်သိမ့်ခြင်းလို့နေမှာပေါ့နော်ဟိုဒါပေမဲ့တကယ်လို့အဲ့လိုမျိုးသူတို့တွေပိတ်ပင်ခြင်းနဲ့ဆိုရင်တော့မှပဲဟိုကြိုပြီးတော့တလားလောက်ကြိုပြီးတော့စောစီးစီးကြိုပြီးပြောထားလို့ရှိရင်တော့ပိုကောင်းတာပေါ့ဗျာအခုလိုမျိုးကြတော့ကျွန်တော်တို့အနေနဲ့ဒီမှာငွေစိုက်ထုတ်တာတခါမျိုးတွေမှာဒုက္ခတွေအများကြီးရောက်လာတော့ဘာမှလည်းဖြစ်ရှင်းတဲ့ပြဿနာတော်တော်များလာတာပေါ့အဲ့ဒီတော့ဟိုနည်းနည်းတော့ကျွန်တော်မှဒုက္ခတွေရောက်တယ်ပေါ့အဲ့ဒီတော့ကျွန်တော်တို့အသိတော့သဘောမကျဘူးပေါ့နော်သူအနေနဲ့တကယ်လို့ပိတ်ပင်တားဆီးမယ်မလုပ်တင်ဘူးခွင့်ပြုဘူးလို့အဲ့လိုမျိုးသဘောထားမှဆိုတော့ပဲတလားလောက်တော့အနေဆုံးချုပ်ပြီးတော့ပြောတင်လို့ထင်တယ
်အေးစီးပွားဖြစ်မန်းတက်တွေမရှိဘဲနဲ့ဒီပြည်သူလူထုကနေပြီးတော့ခွင့်ပြုပြီးတော့နော်ဒါများများလောက်တာပူကောင်းတယ်ဟာစီးပွားဖြစ်စီးပွားသမားတွေလောက်တော့ကျွန်တော်ပြည်သူတွေတွေ့ခက်တာပေါ့နော်ဒီသူတို့နဲ့ပြန်ဆိုင်ဖို့ရန်အတွက်ကျွန်တော်တွေ့ဟာစီးပွားသမားတွေတော့ကျွန်တော်ပြန်ဖို့တော့မလွယ်ဘူးဒါမှစီးပွားမန်းတက်တွေမရှိမှကျွန်တော်ပြည်သူတွေအားလုံးကဒီမန်တက်တွေလုပ်ဖို့ကြိုးတွက်အခွင့်အရေးပုံများတာပေါ့
ထောက်ခံတဲ့လူလည်းရှိတယ်လို့မထောက်ခံတဲ့လူလည်းရှိပါတယ်ဒါကတော့ဟိုသူရဲ့ခြားနာချက်ပေါ့နော်တချို့လူတွေကြတော့လည်းကြံအောင်အစိုးရ feeling မရှိတဲ့လူတွေကြတော့ဟိုဘယ်လိုပြောမလဲ ထောက်ခံတယ်ဗောနော်ဟိုတကြံအရန် feeling နေဖြစ်တယ်ဒီတကြံလေးပဲအပြင်ထွက်ရတယ်အလုပ်တွေအရန်များနေတစ်နှစ်လုံးအလုပ်တွေများနေဒီတကြံရုံးပေးရလေးပဲလွတ်လပ်လပ်တငယ်ချင်းနေနဲ့အမန်တမှာပြပြပွားပွားရေးဆော့တဲ့လူတွေကြတော့ဒီအစီအစဉ်ကြတော့ဗောနော်စီးပွားပြမန်နတ်တွေမဖြစ်တော့ဘူးဆိုတော့သူတို့ကအဆင်မပြေတော့ဘူးဗောနော်အလုံးလို့လေတော့ရှိအောင
်အဲကောင်းတယ်လို့ပဲမြင်ပါတယ်ဘာလို့လဲဆိုတော့ဟုတ်လူငယ်တွေလည်းကိုမိသားစုတို့ရေပို့ပြီးတော့တကြံတွေးမှာအချိန်ပို့ပေးလို့ရမှာပေါ့နော်အဲ့လိုမျိုးဆိုတော့မိသားစုနဲ့လည်းပို့ပြီးရေးရေးနှီးနှီးဖြစ်ပဲနောက်အဲအဲ့လိုတွေဆိုတော့မိဘတွေလည်းစိတ်မပူပါတော့ဘူးပေါ့ဟုတ
်စီးပွားပြည့်မန်တက်တွေဆက်လုပ်ခွင့်မပေးပေမဲ့လို့ကိုတိုင်းမိသားစုမန်တက်ဆောက်ချင်တဲ့သူတွေကုမ္ပဏီမန်တက်ဆောက်ချင်တဲ့သူတွေကိုတော့တတ်မှတ်ထားတဲ့စည်းကမ်းချက်တွေနဲ့အညီဆောက်လုပ်ခွင့်ပေးထားပါတယ်
အခုကျွန်တော်တို့ဘယ်မျိုးနဲ့ပြန်မှာမှပတ်စံပြီးမန္တရကိုကြိုးပမ်းစရာမလိုပါဘူး။မှန်ကန်တဲ့တင်ပြချက်တည်းရဖြစ်ဖို့ပဲလိုပါတယ်။တင်ပြချက်ဖြစ်ရင်ကျွန်တော်တို့ဒီအားကိုပေးမယ်။ဒီအချိန်ဒီမှာမန္တရထိုင်နေရည်ကြီးမှုလည်းကျွန်တော်မပြောက်သွားနိုင်ချင်။မန္တရထိုင်မှာကိုယ်တငယ်ချင်းတွေနဲ့ပျော်ပျော်ပွားပွားနေပါ။အဲဒီနေရာမှာကျွန်တော်တို့တရားဝင်ပေါ့ဗျာ။အရက်တည်စာတောက်ကြတဲ့အခြေအနေလေးကိုရှိပါတယ်။ဒါပေမဲ့အရက်ဆိုင်နေရာတရားဝင်ကျွန်တော်တို့စီမံခွင့်ပြုမိနေစိုက်ပြီးခွင့်လာတယ်။ဒီနေရာမှာအလွန်အကျွံမူးယစ်ရန်တာမျိုးမဖြစ်ဘဲနဲ့ထိုင်တိုင်းတင်းတင်းလေးနဲ့ကျွန်တော်ဒီစကြံကိုပျော်ပျော်ရွှင်ရွှင်နဲ့ကျွန်တော်တို့ဖြစ်စေချင်ပါတယ
်။စီးပွားပြမန်တက်မဟုတ်ပဲခရိုင်းနှစ်တွေလိုမန်တက်ထိုင်ပြီးပျော်ပါခြင်းတဲ့လူငယ်တွေကတော့စီကန်းချက်တွေနဲ့အညီမန်တက်စောက်နေကြပါပြီ
။စီကန်းချက်တွေကအများကြီးပေါ့အလုံးမြမရင်ချင်းမှုနဲ့မကိုက်ညီရင်မွေးရဘူးတို့ဥမာမန်တက်စောက်တဲ့အချိန်ကြရင်ဟိုဥမာတင့်နဲ့စောက်ရင်လည်းသူတို့သတ်မှတ်ထားတဲ့တစ် site အတိုင်းဟိုတန်နဲ့စောက်မှဆိုလဲ3 structure နဲ့စောက်မှဆိုလဲ hollow byte တွေမသုံးရဘူး H1 I mean နဲ့သုံးရမယ်အဲလိုမျိုးပေါ့နော်ရေ byte တွေဘယ်နဲ့လမ်းမှအဲ့လိုမန္တတရားဘလို့တောင်းဝင်ခံရမယ်အဲ့လိုရင်စည်းကမ်းလမ်းစည်းကမ်းတွေလိုက်နာရမယ်အဲ့လိုပေါ့စည်းကမ်းချက်ပေါ့တကယ်အသေးစိတ်စည်းကမ်းချက်ပါစည်းကမ်းချက်တွေအကုန်လုံးကတော့အသေးစိတ်ပါအဲ့စည်းကမ်းချက်တွေအကုန်လုံးကတော့44ချက်အားလုံးက44ချက်ပေါ့44ချက်လုံးကိုလိုက်နာနိုင်မှဒီမန္တကိုပေးဆောက်တာပေါ့နော်တော့ကျွန်တော်ကလည်းအခုလိုက်နာနိုင်ပါတယ်ဆိုပြီးတော့ဝင်ခံကြည့်ထိုးတာကျွန်တော်ကလည်းအကောင်းဆုံးတော့ဒီ44ချက်လုံးကိုတီအောင်တော့ကျွန်တော်လုပ်အောင်ပါပေါ့နော်တပါးပြီးတော့ထိခိုက်မှုတစ်စုံတစ်ရာမရှိအောင်တော့အကုန်လုံးကြိုးစားရမှာပေါ့
စီးပွားပြည့်မန်တက်တွေမရှိတော့အကြောင်းဒီနေ့ရန်ကုန်တကြံဟာမန်တက်အရေးအတွက်နည်းသွားနိုင်တယ်လို့အရင်နှစ်တွေကလို့စီကားတော့မှမဟုတ်ဘူးလို့လူငယ်တွေကရှုမြင်ကြပါတယ်။အကူပြောင်းကာလမှာအပြောင်းလဲဖြစ်ခြင်းနဲ့အစိုးရအသည့်အနေနဲ့ရန်ကုန်တကြံကိုယဉ်ကျေးမှုထုံးလန်းတဲ့အတားတကြံပြန်ဖြစ်အောင်ဘယ်လိုပုံစံနဲ့ဆောင်ရွက်သွားမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းပါတယ်။ဒီနေ့တကြံဟာပူပြင်းတဲ့အဲနီညိုရာသီဥတုကြာရောက်တာကြောင့်ကျန်းမာရေးဆိုင်ရာ3ပေးချက်တွေနဲ့အတူအစိုးရအသည့်ရဲ့ကန့်သက်ချက်တချို့တွေကြောင့်တင်တယ်လားမပြောနိုင်တော့မဲ့ရန်ကုန်တကြံဟာအရင်နှစ်တွေကလို့စီစီကားကရှိမလားဆိုတာကတော့မသေးချာသေးပါဘူးဒါပေမဲ့လည်းလူငယ်အများစုကတော့တနှစ်မှတစ်ခါကြက်ရောက်တဲ့အတာကူးတဲ့နှစ်ကူးတကြံကိုပျော့ပျော့ပါပါဆွေးနွေးတော့ဖို့အတွက်ကိုစီပြင်ဆင်နေကြပါပြီခင်ဗျာ
ကိုထဲအောင်စူးစီးတင်ပြတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်
ဒီကနေ့ညမြန်မာစံတော်ချိန်၈နာရီ25မိနစ်ကျော်ကျော်လေးကမန္တလေးမြေငလျင်စခန်းရဲ့အနောက်မြောက်ဘက်112မိုင်လောက်အကွာမြန်မာနိုင်ငံတွင်ကလေးမြို့ရဲ့အရှိတောင်ဘက်42မိုင်လောက်အကွာကိုဗဟုပြုပြီးပြင်းအား Richter scale 6.3 အဆင့်ရှိတဲ့အင်အားပြင်းထန်တဲ့မြေငလျင်တစ်ခုလုခတ်သွားတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမကြာသေးခင်အချိန်ပိုင်းတွင်ကပဲသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကတော့ပြင်းအား 6.9 ရှိတဲ့ငလျင်လှုပ်တယ်လို့အစောပိုင်းတုန်းကပြောထားပါတယ်။လှုပ်ခတ်သွားတဲ့ငလျင်ရဲ့အရှိန်ကိုရန်ကုန်မြို့နေရာအများပြားမှာလည်းမြို့ကန်တွေခန်းစားသိမိလိုက်ကြပါတယ်။လက်ရှိချိန်ထိတော့ထိခိုက်ပျက်စီးမှုရှိမရှိဆိုတဲ့အသေးစိတ်အခြေအနေတွေကိုမသိရသေးပါဘူး။ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတွေဆက်ကခြံစည်းရိုးကိုကျော်တက်ဖို့ကြိုးစားတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုမက်ဆီဒိုနီးယားရဲတွေကမြေရုပ်ပုံတွေအာယုံကြောတွေကိုစိုင်းသွားစေတဲ့လက်ပစ်ပုံတွေနဲ့ပစ်ခတ်ပါတယ်။ဂရိမြောက်ပိုင်းမှာပိတ်ထားတဲ့အိုက်ဒိုမနီနယ်ဇက်ကခြံစည်းရိုးကိုဒီကနေ့ကျော်တက်ဖို့ကြိုးစားသူအယောက်30လောက်ရှိတယ်လို့သတင်းတွေကပြောပါတယ်။တောင်တိုးပင်လယ်တွေကနေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်ကစီးရဲသဘောတိစောက်တာတွေလုပ်တာကြောင့်တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်တစ်ခုအရတောင်တိုးပင်လယ်တွင်ကျွန်းစုတွေတစ်ချောင်းမှာဖြန့်ချထားတဲ့ဖိလစ်ပိုင်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်ဖွဲ့တွေကိုအလှည့်နဲ့ချထားနိုင်တော့မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့လှုပ်တဲ့လှုပ်တော်ယူကောက်ပွဲတွေမှာသမ္မတပါကွန်နဲ့ရဲ့အာနာယကွန်ဆာဗေးတစ်စဲနူရီပါတီထက်အတိုက်ခံပါတီတွေကခံမှန်းထားတာထက်အခြေအနေပိုကောင်းတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အာနာယပါတီအနေနဲ့ National Assembly လို့ခေါ်တဲ့တခုတည်းသောလှုပ်တော်မှာအများစုနေရာရထားတာကိုလှည့်လို့ရပွဲရှိပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျကျော်သိန်းကကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ် View American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီထိ line to meter 24 25 30နဲ့ 50 နဲ့ line လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါအတာတကြံနှစ်တကူအခါသမယမှာတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖုံပါ
This program has come to you from the Voice of America, Washington.